Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်တော်ရှင်များရှင်2022ခုနှစ်မေလ6ရက်စနေနေ့ညပိုင်း VOA စီစဉ်လေးကို American ပြည်အောင်စုမြို့တော် Washington DC ကနေမြန်မာစံတော်ချိန်ည9:00အထိ92မီတာ24, 25, 32, 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီမှာအီတန်စမဒီညအတွက်စီစဉ်လေးကိုတင်ဆက်ပေးသွားပါပ
ါကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့စီးရဲနိုင်ငံမှာ brief cut တွေ short ချပြီးနိုင်ငံရေးအရာဖြေရှာဖို့နိုင်ငံတကာရဲ့ဘလို့ကြိုးပမ်းမှုတွေကိုမဆိုကြိုးဆိုတဲ့အကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ပြည်သူ့သမ္မတယူကော့ဘွားမှာရှင်းလင်းရောက်နေတဲ့သမ္မတလောင်းရဲ့ COE ဖွဲ့ကကွန်ပျူတာနဲ့ email တွေ hackers တွေရဲ့တက်ခတ်မှုခံခဲ့ရပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရန်နယ်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့တာရှင်နေနားဆင်ကြမှာက NLD အလုံးမှုဆောင်ကမီဒီယာတွေကိုပြောဆိုကြဟာတမတော်ကိုချင်းချင်းမရှိပုတ်ခတ်ပြောဆိုမှုဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုတွေဆောင်ရွက်သွားမယ်ဆိုပြီးတော့တမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ဘက်ကသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးတော့
ကျွန်တော်ပတ်သက်ရင်ဟိုအချက်လက်တွေရောအတုံးလုံးတွေရောတတိထားဖို့ဆိုတဲ့အမျိုးကိုဟိုတက်တက်ကမက်ဆေ့ချ်ပေးခြင်းနဲ့ဒီလိုမျိုးဟိုအင်းတစ်ခုကို
သတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကခုလိုပြောသွားတာကိုမကြခင်မှာပြည်စုံနာဆင်ကြမှာပါ။ဒါ့အပြင်နိုင်ငံခြားလူမှုကူညီရေးရန်ပုံငွေတွေကိုအမေရိကန်နဲ့ပြည်ထောင်စုကဖျက်ထောက်မဲ့အနေထားနဲ့ပတ်သက်ပြီးတော့ Microsoft တည်ထောင်သူ Bill Gates ကကာကွယ်ပြောဆိုတဲ့အကြောင်းဖြင့်မြန်မာနိုင်ငံဆန်စပါးတင်ပို့ရောင်းချမှုအကြောင်းကိုမြန်မာတခွင်စီစဉ်မှာလည်းတင်ဆက်ပေးသွားအောင်ပါ။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လင်းဦးနဲ့ကိုရနန်တို့ကကြီးညာပေးသွားမှာပါရှင်။
စီရနိုင်ငံမှာ brief cut တွေရှင်းချဖို့လိုအပ်နေတဲ့သူတွေအတွက်လူသားချင်းစာနာမှုအခွင့်အရေးပေးပို့နိုင်မှုနဲ့ပြဿနာကိုနောက်ဆုံးမှနိုင်ငံရေးအရာဖြေရှာနိုင်မှုနိုင်ငံတကာရဲ့ဘလို့ကြိုးပမ်းမှုမျိုးကိုမဆိုကြိုးဆိုတဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။စီရနိုင်ငံမှာ brief cut တွေရှင်းချသွားမဲ့ဇုံနယ်မြေဖြစ်သတ်မှတ်မဲ့သဘောတူညီချက်ကတော့တောက်ချန်လေတကောင်ရံအခြေမှာပဲစတင်အသက်ဝင်နေတာပါ။ NDA ခင်းရှင်းတဲ့ဇုံနယ်မြေဖြစ်နဲ့သတ်မှတ်ထားတဲ့နယ်မြေတွေမှာအမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့လေယာဉ်တွေတော့ပြန်တန်းခွင့်ရှိမှမဟုတ်တဲ့အကြောင်းရုရှားကပြောဆိုထားပါတယ်။ကဇက်စတန်နိုင်ငံအက်စထရနာမြို့တော်မှာကျင်းပခဲ့တဲ့ညီညာရေးဆွေးနွေးပွဲအဆုံးသတ်ခဲ့တဲ့ကြာသပတေးနေ့မှာပဲအပြစ်ခတ်ရစေးအမခံမဲ့ရုရှားတူရကီနဲ့အီရန်နိုင်ငံတို့ကကိုယ်စားလှယ်တွေသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တာပါ။ပြည်ခတိရှာချဖို့တတ်မှတ်ထားတဲ့ဇုံနယ်မြေတွေမှာလေကြောင်းလှုပ်ရှားမှုတွေထူးထူးဖြင့်နိုင်ငံတကာတပ်ဖွဲ့တွေကလေရင်တွေကျွတ်တင်ကြောင်းချချမချချပြန်တန်းဝင်ရှိမှမဟုတ်တဲ့အကြောင်းစီရွေးညင်ညင်ဆွေးနွေးပွဲတက်ရောက်ခဲ့တဲ့ရုရှားကိုယ်စားလှယ်ကပြောကြားခဲ့တာပါ။သဘောတူညီချက်အရ as sensitive ကြောင့်လည်းဆက်နွယ်မှုရှိတဲ့အတိုက်ခံတဲ့ပုံတွေထိချုပ်ထားရနယ်မြေလေးခုမှာတက်ခတ်မှုတွေရှာချမဲ့အစီအစဉ်တွေကိုထည့်သွင်းထားပါတယ်။ American ကာဝေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ပုံမူ Adrian Rankin Galloway ကတော့အဲ့ဒီသွေးကြော်လေးခလုံးစရနေရရှိရမှာမဟုတ်တဲ့ကြောင်း VOE ကိုပြောဆိုခဲ့တာပါအဲအစွန်းရောက်တွေကိုရှင်းတန်းမှာလက်တွဲတက်ခတ်နေတဲ့တပ်ဖွဲ့တွေနဲ့တူဆက်လက်ချင်းမုံတမှာဖြစ်တယ်လို့ဤရက်နဲ့စီရွေးနိုင်ငံတွေမှာအစ္စလမ်အစွန်းရောက်တွေကမြို့တော်တွေလိုခြေချနေရတယ်ကိုလည်းတက်ပြတ်သွားမယ်လို့ပြောဆိုသွားခဲ့ပါတယ
်ပြည်သူရွေးကောက်ပွဲမဲဆွဲ COE နဲ့ဆိုင်တဲ့ email တွေနဲ့ဗဏ္ဍာရေးဆိုင်ရာအချက်လက်တွေပေါက်ကြားစေခဲ့တဲ့ကြီးမားတဲ့ computer cyber တိုက်ခိုက်မှုတစ်ခုကိုခံခဲ့ရတယ်လို့ပြင်သစ်ရွေးကောက်ပွဲမှာရှေ့ကပြေးနေတဲ့သမ္မတလောင်း Emmanuel Macron ရဲ့ရွေးကောက်ပွဲမဲဆွဲ COE အဖွဲ့ကပြောလိုက်ပါတယ်ဒီလိုသတင်းချက်လက်တွေပေါက်ကြားသွားခဲ့တာဟာပြင်သစ်ရွေးကောက်ပွဲလှုပ်ရှားမှုမှာတစ်ခါမှမကြုံဘူးကြောင်းအခုလို email တွေဗန်နာရေးနဲ့ဆိုင်တဲ့စာရွက်စာတမ်းတွေနဲ့တခြားချက်လက်တွေကိုဖွင့်ချလိုက်တာဟာပြီးခဲ့တဲ့ American သမ္မတရွေးကောက်ပွဲမှာမြင်ခဲ့ရသလိုမျိုးဒီမိုကရေစီစနစ်ကိုမတည်မငြိမ်ဖြစ်အောင်လုပ်လိုက်တာဖြစ်တယ်လို့ Macron ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြောပါတယ်အခုလို computer တွေကနေခိုးယူပြီးဖွင့်ချလိုက်တဲ့စာရွက်စာတမ်းအထောက်အထားတွေအလုံးဟာတရားဝင်ပြီးသမရရွေးကောက်ပွဲအတွက်လည်းပုံမှန်လှုပ်ဆောင်နေတာတွေဖြစ်တယ်ဆိုတာကိုပြသနေတယ်နေတာရှင်းတယ်လို့မက်ခရွန်ရဲ့ရွေးကောက်ပွဲအောင်နိုင်ရေးအဖွဲ့ကပြောပါတယ် M League လို့သူတို့ဘာသာသူတို့နာမည်ပေးထားတဲ့အဖွဲ့ကဒီစာရွက်စာတမ်းအချက်အလက်တွေကိုတောက်ကြနေကြသကောင်းမတိုင်ခင်ကလူမှုကွန်ရက်ပေါ်မှာတင်ခဲ့တာဖြစ်ပါတယ်ရွေးကောက်ပွဲဒုတိယကြော်ကိုတော့မနေ့ဖြန်တနင်္ဂနွေနေ့မှာလှုပ်သွားမှာဖြစ်ပြီးတော့တောက်ကြနေကြသကောင်းကြော်ကစပြီးတော့သမရနှစ်ယောက်စလုံးရဲ့စလုံးမဲဆွဲစီးအောင်လို့မရတော့သလိုမီဒီယာတွေကလည်းကိုယ်စားလှယ်လောင်းနေရဲ့အကြောင်းရောဒီစာရွက်စာတမ်းနဲ့ဆိုင်တဲ့အကြောင်းကိုပါဆွေးနွေးလို့မရတော့ပါဘူးတောက်ကြနေအစောပိုင်းကထုတ်ပြန်ခဲ့တဲ့လူတို့စစ်တမ်းရတော့မက်ခရွန်ကိုထောက်ခံသူ62ရာခိုင်နှုန်းရှိပြီးတော့လက်ပန်းကိုထောက်ခံသူက38ရာခိုင်နှုန်းရှိတယ်လို့ဖော်ပြပါတယ်ခင်ဗျာ
အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြားဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အမေရိကန်တက်လက်တော်ထောက်လိုင်းရေးကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့သတင်းချက်လက်တွေပေးအပ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိဟောင်းတွေကိုညွှန်ကြားလိုက်ပါတယ်ကော်မတီကချက်လက်တွေပေးအပ်ဖို့တောင်းဆိုခဲ့တဲ့သမ္မတထရန့်ရဲ့နိုင်ငံခြားရေးအကြံပေးပုဂ္ဂိုလ်ဟောင်းကာတာပေ့ချ်ကတော့ရည်စရာကောင်းတဲ့အတူရောင်စုံစမ်းစစ်ဆေးမှုစာဖြစ်ကြောင်းမနေ့ကပဲအိပ်ပွင့်ပေးစာတစ်စောင်နဲ့ကော်မတီကိုတုံ့ပြန်ခဲ့ပါတယ် ရုရှားတွေနဲ့အဆက်အသွယ်လုပ်ခဲ့တဲ့အချက်လက်တွေကိုသိကျင်နေဆိုရင်တမန်တော်ဘရက်ကိုဝါမောက်ကိုမေးတင်တယ်လို့လည်းရေးသားထားပါတယ်။သူ့ပေါ်မတရားဖြစ်လျှို့ဝင်စောင့်ကြည့်ထောက်လန်းခဲ့တဲ့တမန်တော်ဘဝမှာအဆိုးရွားနဲ့ရှင်မဲ့ဆိုရင်သူ့မှာရှိတဲ့အချက်လက်တွေဟာမပြောပါတော့ဘူးလို့လည်းပြောဆိုခဲ့တာပါ။တယ်လို့တော့ထောက်လိုင်းကော်မတီကတော့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်တမန်တော်ထရမ့်ရဲ့မဲဆော်ဝဲတာဝန်ခံဟောင်းပေါ်မနာဖော့အချမ်းမေးပုဂ္ဂိုလ်ဟောင်းရိုဂျာစတုန်းနဲ့အမျိုးသားလူညွန့်ရေးအချမ်းမေးရရှိဟောင်းမက်ကယ်ဖလင်းတို့ကိုအချက်လက်တွေထုတ်ပြန်ပေးဖို့တောင်းဆိုထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဩစာလွှမ်းမိုးနိုင်မှုကြိုးစားခဲ့တဲ့လို့ရတဲ့ပတ်သက်လို့အမေရိကန်အထက်နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီတွေအပြင်ပြည်သူ့စုံစမ်းစစ်ဆေးရေးဘူရို FBI ကလည်းစုံစမ်းစစ်ဆေးနေတာပါ။ပြီးခဲ့တဲ့ကြာသပတေးနေ့မှာတော့လည်း FBI ညွှန်ကြားရေးမှူး James Comey အမျိုးသားလူညွန့်ရေးအေဂျင်စီညွှန်ကြားရေးမှူး Mike Rogers တို့နဲ့အောက်လွှတ်တော်ထောက်လိုင်းကော်မတီဝင်တွေနှစ်နာရီကြာကြာတကားပိတ်ဆွေးနွေးခဲ့ကြပါတယ်။အောက်လွှတ်တော်ထောက်လိုင်းကော်မတီရဲ့ဥက္ကဋ္ဌလည်းဖြစ်သမ္မတထရမ့်ရဲ့အသွင်ကူးပြောင်းရေးအဖွဲ့ဝင် Republican Party ဝင်တူလည်းဖြစ်တဲ့ David Nunes ကတော့စုံစမ်းစစ်ဆေးမှုတွေကနေထွက်ပေးခဲ့ရပြီးနောက်မှာပဲကော်မတီရဲ့စုံစမ်းစစ်ဆေးမှုတွေလည်းကြန့်ကြာနေခဲ့ရပါတယ်
။အမေရိကန်သမ္မတဒေါနယ်ထရမ့်ရဲ့အစိုးရတပ်တန်းရပ်ပေါင်းတရာတွင်ဆောင်ရွက်ချက်တွေနဲ့ပတ်သက်တဲ့ TV ကြော်ညာကိုအမေရိကန်ရုပ်သံဌာနကြီးတွေဖြစ်ကြတဲ့ ABC, CBS, NBC နဲ့ CNN တို့ကထုတ်လွှင့်ဖို့ညှဉ်းဆန်းလိုက်ကြပါတယ်။ရုပ်မြင်သံကြားဌာနတွေကိုအခကြေးငွေပေးပြီးထုတ်လွှင့်ရတဲ့ TV ကြော်ညာမှာတော့နာမည်ကြီးရုပ်သံတင်ဆက်သူတွေရဲ့ပုံကြီးချဲ့ထားတဲ့မျက်နှာပုံတွေပေါ်မှာသတင်းအတူတွေလို့စာသားနဲ့ရေးသားထားပါတယ်။သမ္မတထရမ့်ကတော့သူနဲ့သူ့အဆိုရကိုဝေဖန်တဲ့သတင်းတွေကိုသတင်းအတူရောင်တွေအဖြစ်ရင်းညွှန်းသုံးနှုန်းလေးရှိပါတယ်။ရုပ်သံဌာနတွေကတော့ကြော်ညာဗီဒီယိုဟာမှန်ကန်စီလျော်မှုမရှိဘူးဆိုပြီးတော့ထုတ်လွှင့်မှုညှဉ်းဆန်းခဲ့ကြတာပါ။ CNN နဲ့ NBC သတင်းဌာနတွေကတော့သတင်းအတူတွေဆိုတဲ့စာသားတွေကိုဖယ်ရှားပေးရင်ထုတ်လွှင့်ပေးမယ်လို့ပြောဆိုခဲ့ပါတယ်။ CNN ကထုတ်ပြန်တဲ့ကြေညာချက်မှာတော့သတင်းမီဒီယာကြီးတွေဟာသတင်းအတူရောင်တွေကိုထုတ်လွှင့်တာမဟုတ်တဲ့အတွက်ကြော်ညာကသာအတူဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတထရမ့်ရဲ့ချွေးမလည်းဖြစ်စီယုံရေးတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့လာရာထရမ့်ကတော့သတင်းတွေကိုဗလိုက်ဖော်ပြနေကြတဲ့ CNN, ABC, CBS နဲ့ NBC ရုပ်သံဌာနတွေကကြော်ညာကိုထည့်ဖို့ညှင်းဆန်တာဟာအမေရိကန်မှာမကြုံစဘူးစဉ်းစားဖျက်တောက်တဲ့လို့ရဖြစ်ကြောင်းပြောဆိုခဲ့ပါတယ်။လွတ်လပ်စွာပြောဆိုခွင့်နဲ့သတင်းလွတ်လပ်ခွင့်ကိုအာမခံထားတဲ့အမေရိကန်အခြေခံဥပဒေပြင်ဆင်ချက်အပိုက်1ကိုနိုင်ငံရေးသဘောထားတွေအတွက်လိုရာဆွဲပြောင်းမှာသတင်းဌာနကြီးတွေဟာချန်ပီယံတွေဖြစ်တယ်လို့လည်းဝေဖန်ခဲ့ပါတယ်။အခြေတင်ဖြစ်စရာတွေကြုံနေရတဲ့ကြော်ညာကိုတော့2020သမ္မတရွေးကောက်ပွဲမှာထပ်မံရှင်ပြိုင်မဲ့သမ္မတထရမ့်ရဲ့မဲဆွယ်စီယုံရေးကော်မတီဖက်ကထုတ်လုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်သမ္မတအစီအစဉ်ရဲ့စနေနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်စစ်သွေးကြွရရဲ့လက်ချက်ကြောင့်ဆိုမာလီယာစစ်သားတွေကိုကူညီပံ့ပိုးပေးနေတဲ့အမေရိကန်တွေကထူးတက်ဖို့အတူသစ်ဆုံးပြီး၃ဦးထံရရတဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန် Navy Seal ထူးတက်ဖို့ဝင်မနေ့ကသစ်ဆုံးမှုဟာ1993နှစ်ကစလို့စစ်တမ်းခံရတဲ့ဆိုမာလီယာနိုင်ငံမှာအယ်ရှာဘတ်စစ်သွေးကြွရကိုတက်ခတ်ရင်အမေရိကန်တပ်ဖွဲ့ဝင်တူပထမဆုံးကြာဆုံးမှုလည်းဖြစ်ပါတယ်။ကြာဆုံးသွားတဲ့အမေရိကန်စစ်သည်ရဲ့မိသားစုထံအထူးဝမ်းနဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်သတင်းစကားပါခဲ့တယ်လို့အမေရိကန်စစ်တပ်ထဲမှာအမှုထမ်းနေတဲ့အမျိုးသမီးရဲ့စွမ်းဆောင်မှုတွေကိုလည်းကျေးဇူးတင်စကားပြောကြခဲ့ကြောင်းအင်ဗီရိုတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်။ဆိုမာလီယာနိုင်ငံမိုဂါဒီရှုနောက်ဖက်65ကီလိုမီတာလောက်အကွာမှာရှိတဲ့ကျေးရွာတရွာမှာလက်နက်ငယ်နဲ့ပစ်ခတ်ခံရမှုကြောင့် Navy Seal အထူးတပ်ဖွဲ့ဝင်သေဆုံးသွားတာပါ။ဘာရီယာကျေးရွာကတိုက်ခိုက်မှုတွင်အနည်းဆုံး Navy Seal အထူးတပ်ဖွဲ့ဝင်2ဦးနဲ့စကပြန်2ဦးတို့လည်းဒဏ်ရာရရှိခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကတာဝန်ရှိသူတွေက VOA ကိုပြောပါတယ်။ဆိုမာလီယာအစိုးရတပ်တွေနဲ့အတူစစ်စင်ရေးမှာအကူအညီနဲ့အကြံဉာဏ်တွေပေးရနေတော့အမေရိကန်တပ်ဖွဲ့တွေတိုက်ခတ်ခံရတာလို့လည်းအမေရိကန်စစ်တပ်ရဲ့အာဖရိကတိုက်ကူကိုယ်ရေးဌာနကပြောဆိုခဲ့ပါတယ်။ဆိုမာလီယာနိုင်ငံရှဘက်အနိုင်ပိုင်းဒေသအကြီးအကဲအရာရှိ2ဦးကတော့အယ်ရှာဘတ်စစ်သွေးကြွရရဲ့အန်ဒါလုစ်ရီယိုတန်လွင်လုပ်ငန်းတွေရှိရာအဆောက်အဦတစ်ခုကိုစစ်သားတွေကစီးနင်းတက်ခတ်ခဲ့တဲ့စစ်စင်ရေးဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ။စီးနင်းမှုအတွင်းစစ်သွေးကြွဖော်ရင်ရှိဦးတည်ဆုံးပြီးရီယိုတန်လွင်လုပ်ငန်းသုံးပစ္စည်းတွေကိုတိစီရမိကြောင်းလည်းပြောဆိုခဲ့ပါတယ်။
လ ဗနီဇွဲလားနိုင်ငံမှာနိုင်ငံရေးမတည်ငြိမ်မှုတွေတိုးလာနေပြီးတော့တောက်ကြနေကအထိတေဆုံးသူရေအတွက်ဟာ38ယောက်ရှိသွားပြီဖြစ်ပါတယ်။လက်လောဆန္ဒပြပွဲတွေဖြစ်နေတဲ့ဗလန်စီယာမြို့မှာပြီးခဲ့တဲ့ကြာသပတေးနေ့ကတနက်ပစ်ခံခဲ့ရတဲ့အသက်20ရွယ်ဟက်ဒယ်လူကိုဆိုသူဟာတောက်ကြနေကတေဆုံးသွားခဲ့တယ်လို့အာဏာပိုင်တွေကကြေညာပါတယ်။ဒါပြင်လုံခြုံရေးတာဝန်ရှိသူဒါဇင်ပေါင်းများစွာကိုလည်းဆန္ဒပြတဲ့သူတွေကိုမနေရင်လို့ဖမ်းဆီးလိုက်တယ်လို့အတိုက်ခံခေါင်းဆောင်တွေဘက်ကပြောပါတယ်။ဗနီဇွဲလားမျိုးသားလုံခြုံရေးတပ်ဖွဲ့တွေရဲ့လုပ်ရက်နဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်ခဲ့ကြတဲ့လုံခြုံရေးတပ်ဖွဲ့ဝင်85ဦးကိုဖမ်းဆီးထိန်းသိမ်းလိုက်တယ်လို့အရင်ကသမရလောင်းအဖြစ်ဝင်ရောက်ရှင်ပြန်ခဲ့တဲ့ Enrique Capriles ကပြောပါတယ်အဲ့ဒီ85ဦးထက်ကအများစုဟာစစ်တပ်ကဖြစ်ကြပါတယ်ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးတော့တိကျအတည်ပြုချက်တော့မရရှိသေးပါဘူးသူရကိုစန့်ကျင်တဲ့ဆန္ဒပြသူတွေကိုမြို့သားလုံခြုံရေးတပ်တွေကအမျိုးရိုးဘုံတွေရာဘာကြီးစံတွေနဲ့နှိမ်နှင်းလာခဲ့တဲ့ဟာတလကျော်သွားပြီဖြစ်ပါတယ်ဆန္ဒပြတဲ့သူတွေကသမရမဒူရိုကိုရွေးကောက်ပွဲကျင်းပဖို့တောင်းဆိုခဲ့ကြပြီမဲ့သမရမဒူရိုကတော့အဲ့တောင်းဆိုချက်ကိုလိုက်ရောမဲ့အရေးရောအခုထိမတွေ့ရသေးပါဘူးခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းကဟဲမန်ပြည်နယ်မှာရဲတပ်ဖွဲ့ဝင်၄ယောက်ထံမှပြစ်ဒဏ်ခံခဲ့ရကြောင်းအာဖဂန်ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။ဟဲမန်ပြည်နယ်လက်ရှာကာမြို့လိုစင်ချေပုံးအရက်ကစစ်ဆေးရေးဂိတ်တစ်ခုမှညာတုံးကပြစ်ခတ်ခံခဲ့ရပြီးရဲတပ်ဖွဲ့ဝင်၄ဦးသေဆုံးသွားတယ်လို့လည်းပြည်နယ်ရဲမှူးကဒီနေ့ပဲပြောဆိုခဲ့တာပါ။အတွင်းလူရဲတက်ခတ်မှုကြောင့်သေဆုံးတာဖြစ်နိုင်တဲ့အကြောင်းနဲ့စုံစမ်းစစ်ဆေးမှုတွေစတင်နေပြီဖြစ်တဲ့အကြောင်းပြည်နယ်ရဲမှူးကပြောဆိုခဲ့ပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာပြောဆိုတာမျိုးမရှိသေးပေမဲ့တာလီဘန်တွေကတော့နိုင်ငံနဲ့မှရှိတဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကိုမချသေးရင်ငါဆက်လို့တက်ခတ်မှုတွေတိုးမြင့်လာနေတာဖြစ်ပါတယ်။
England Premier League ဘောလုံးပွဲတွေမှာတော့ Man City အသင်းဟာအဆင့်3နေရာကိုရောက်သွားပြီဖြစ်ပါတယ်။ပြီးခဲ့တဲ့နိုင်ပိုင်းအတွင်းက Etihad ကွင်းမှာကစားသွားတဲ့ Man City နဲ့ Crystal Palace ပွဲမှာ Man City က Palace ကို5-0မရှိနဲ့ဂိုးပြတ်နိုင်သွားတာပါ။ Man City အတွက်ဂိုးတွေကိုတော့ Silver, Company, De Bruyne, Sterling နဲ့ Otamendi တို့ကတကူးစီသွင်းခဲ့တာပါ။ Man City ဟာဒီပွဲနိုင်လိုက်တဲ့အတွက်35ပွဲမှာ69မှတ်နဲ့ Liverpool နဲ့အမတ်တူဂိုးကွာချက်ချက်၄ဂိုးအတာနဲ့တတိယနေရာကိုရောက်လာခဲ့တာဖြစ်ပါတယ်။အခုကျွန်တော်တို့သတင်းကြေညာနေချိန်မှာတော့ Bournemouth နဲ့ Stoke City, Hull နဲ့ Sunderland, Leicester နဲ့ Watford, Burnley နဲ့ West Brom တို့ကစားနေကြပြီးတော့မြန်မာစံတော်ချိန်ည7:00နာရီမှာတော့ Swansea နဲ့ Everton တို့ကစားကြမှာဖြစ်ပါတယ်။မနေ့ပြန်တနင်္ဂနွေနေ့မှာတော့ Liverpool နဲ့ Southampton, Arsenal နဲ့ Man U တို့ကစားကြမှာပါ။ Man U နီးပြား Mourinho ဟာ Europa League မှာဘူဆွဲနိုင်မှလာမယ့်နှစ် Champions League ဝင်ရဖို့အကောင်းဆုံးအခွင့်အလမ်းဖြစ်နေတဲ့အတွက် Arsenal နဲ့ပွဲမှာတချို့ကစားသမားတွေကိုအနားပေးသွားမဲ့ပုံစံမျိုးရှိနေပါတယ်။ဒါပေမဲ့ Man City နီးပြား Guardiola ကတော့သူ့ရဲ့အတွေ့အကြုံအရ Mourinho ဟာတပွဲမှ short ကစားလေးမရှိတာကြောင့် Arsenal နဲ့ပွဲမှာလည်းအနိုင်ကစားသွားဖို့လုပ်သွားမှာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်ခင်ဗျာ။
ကောင်းလို့နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ NLG ဗဟိုအလုံးမှုဆောင်ရဲ့မီဒီယာပေါ်ပြောဆိုချက်ကတမရော့ကိုပုတ်ခတ်ပြောဆိုတာဆိုပြီးတော့ကန့်ကွက်တဲ့သတင်းကိုတင်ဆက်ပေးကြပါမယ် NLG နဲ့ပတ်သက်ပြီးတော့ online မှာပြန့်နှံ့နေတဲ့သတင်းမှားတွေနဲ့ပတ်သက်လို့တချို့တမရော့ဖွဲ့စည်းတဲ့တွေကလုံးတလားဆိုတာမှန်းဆရခက်တယ်ဆိုပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်ဦးဝင်းထင်ရဲ့သတင်းမီဒီယာပေါ်ပြောဆိုချက်ဟာတမရော့ကိုအခြေအမြင့်မရှိပုတ်ခတ်ပြောဆိုမှုအဖြစ်ပြင်းထန်စွာကန့်ကွက်ပြီးတော့လိုအပ်တဲ့တုံ့ပြန်မှုကိုဆောင်ရွက်သွားမယ်ဆိုတာကိုတမရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်ဒါဟာတမရော့အနေနဲ့တက်ကိုထိခိုက်နှင်းနာစေမဲ့စကားလုံးမျိုးဘလို့ပြောဆိုဝေဖန်မှုကိုမှလက်မခံဘဲနဲ့အကဲဆက်စွာချက်ချင်းတုံ့ပြန်တဲ့သဘောဖြစ်သလိုတမရော့နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်အလက်တွေအသုံးနှုန်းတွေကိုသတိထားကြစေဖို့တမရော့ဘက်ကသဘောထားတွေကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့သတင်းမီဒီယာသမားတွေကတုံ့တက်ကြပါတယ်။ဒီစိတ်ကိုတော့မဆုမုံကပြောပြပေးပါလိမ့်မယ်။
ပြီးခဲ့တဲ့မေလ၄ရက်နေ့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုံးမှုဆောင်အဖွဲ့ဝင်လည်းဖြစ် NLD ပါတီရဲ့ပြောရေးဆိုခွင့်ရှိသူတဦးလည်းဖြစ်တဲ့ဦးဝင်းထိန်ကနေပြည်တော်စီပေအဲ့ရိတ်သားမှာသတင်းမီဒီယာတွေနဲ့တွေ့ဆုံရှင်းလင်းပွဲလုပ်ခဲ့ချိန်မှာအခုသတင်းပတ်တွေအတွင်းလက်ရှိအာဏာရအစိုးရဖြစ်တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရနဲ့ပတ်သက်ပြီးလူမှုကွန်ရက်တွေနဲ့အင်တာနက်စာမျက်နှာတွေမှာကောလာဟာလသတင်းတွေအမျိုးမျိုးပြန့်နှံ့ထွက်ပေါ်နေတဲ့အပေါ်ဒီသတင်းတွေဟာမဟုတ်မှန်ကြောင်းရှင်းလင်းခဲ့တာပါဒီလိုရှင်းလင်းရမှာတော့အခုလိုသတင်းမှားတွေထွက်ပေါ်နေတဲ့အပေါ်ဘယ်သူဘယ်အဖွဲ့စည်းအပေါ်တန်ရရှိပါသလဲဆိုတဲ့မိကွန်းအပေါ်မှာတော့ဥဝင်ထိန်ဘက်ကဘယ်သူတွေကိုတန်ရရှိလဲဆိုတာပြောရခက်တယ်။ဘာကြောင့်လဲဆိုတော့ကြားနေရတာတွေကအများကြီးဖြစ်ပြီးကြံ့ခိုင်ရေးကပဲလုပ်သလားတချို့တက်မတော့အဖွဲ့စည်းတွေကပဲလုပ်သလားကျွန်တော်တို့ကိုမလိုလားတဲ့ ID မှာကျွမ်းကျင်သူတွေကပဲလုပ်သလားမှန်းဆရခက်တယ်ဆိုပြီးဖြေကြားခဲ့ပြီးဒီဖြေကြားချက်ဟာနိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးတာဝန်ကိုထမ်းဆောင်နေတဲ့တက်မတော့အပေါ်မှာအခြေအမြစ်မရှိပုတ်ခတ်ပြောဆိုမှုဖြစ်ပြီးဒီပေါ်မှာပြင်းထန်စွာကန့်ကွက်ကြောင်းနဲ့လိုအပ်တဲ့ တုံ့ပြန်မှုတွေကိုဆောင်ရွက်သွားမယ်လို့တက်မတော်သတင်းမှထုတ်ပြန်ရေးအဖွဲ့ဘက်ကမေလ9ရက်နေ့ညစွဲနဲ့သတင်းထုတ်ပြန်လိုက်ပါတယ်။တက်မတော်ဘက်ကသတင်းမီဒီယာဖြစ်စေလူပုဂ္ဂိုလ်ဖြစ်စေအဖွဲ့အစည်းဖြစ်စေတက်မတော်အပေါ်မှာထိပါဝေဖန်ပြောဆိုချက်တွေနဲ့သတင်းမီဒီယာတွေပေါ်မှာရေးသားဖော်ပြချက်တွေအပေါ်လက်မခံဘဲချက်ချင်းတုံ့ပြန်တဲ့သဘောဖြစ်တယ်လို့သတင်းမီဒီယာသမားတွေကသုံးသပ်ပါတယ်။တက်မတော်နဲ့ပတ်သက်ပြီးကာကွယ်ရေးပစ္စည်းဆက်ယုံသတင်းရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံတော်လျှို့ဝှက်ချက်ပေါက်ကြားမှုနဲ့တရားစွဲဆိုခံရပြီးသတင်းနောက်တွေနဲ့အတူနှစ်ရှည်ထောင်နဲ့အပြစ်ပေးအရေးယူခံခဲ့ရဘူးသူ Unity ပတ်စင်သတင်းကြော်နယ်ရဲ့အမှုဆောင်ရာရှိ CEO ဦးတင်ဆန်းကတော့တက်မတော်ဘက်ကအခုလိုသတင်းထုတ်ပြန်ချက်အပေါ်မှာတက်ဖက်ကတော့သူတို့ကိုထိခိုက်စေမယ့်အရာဘယ်အရာမျိုးမဆိုပြင်းပြင်းထန်ထန်တုံ့ပြန်လေးရှိတယ်လို့အခုလိုပြောပါရယ်
သူတို့တက်ကိုမထိနဲ့သူတို့ရဲ့ဒီခေါင်းဆောင်တွေကိုမထိနဲ့ထိလို့ရှိရင်သူတို့ကအရေးယူမယ်ဥပဒေတိုင်းလုပ်မယ်ပေါ့နော်အဲ့လိုပြင်းပြင်းထန်ထန်တတိပေးမှုတွေနဲ့လုပ်နေမှာပဲဒီ NLD ကလည်းမျိုးသားပြန်နဲ့ပြင်းပြင်းရေးဆိုပြီးတစ်ချိန်လုံးអော်ပြီးတော့တက်နဲ့ပတ်သက်ပြီးတော့အထီးအတွေ့တိတ်မလုပ်ဘူးဒါတော့ဥဝင်းထင်ကနည်းနည်းလေးကျုံသွားတယ်အဲ့ကျုံသွားတဲ့တိတ်တိတ်လေးတော့အဲညီမခံမနဲ့ဒီလိုတုံ့ပြန်နေအနေထားမှာရှိနေတယ်ဟိုတက်တချို့လို့သူကတုံးလိုက်တာပဲဥဝင်းထင်ရဲ့စကယ်လုံးမှာလေတက်တစ်ခုလုံးကိုပြောတာမို့တက်တချို့လို့တုံးလိုက်တာပဲအဲ့ဒီပုံမှာမူတည်ပြီးတော့ NLD အစိုးရကိုတက်ကနေပြီးတော့တတိပေးလေးနဲ့အနေထားလို့ကျွန်တော်ဒီလိုပဲမြင်ပါတယ်ကြာအဲ့ဒီတော့ကျွန်တော်ရှစ်ဆက်ပြီးသွားလို့ရှိရင်မီဒီယာပဲဖြစ်ဖြစ်တိုင်းပြည်ရပြည်သူတယောက်ပဲဖြစ်ဖြစ်ကိုမျိုးရောင်နဲ့တိန်းလို့လိုပဲပုံကမျိုးတွေပဲဖြစ်ဖြစ်ဘယ်လိုပဲဖြစ်ဖြစ်သူတို့ကတော့သူတို့တက်ကိုနည်းနည်းထိတာနဲ့တုံ့ပြန်မယ်ဆိုတဲ့အမြင်မျိုးကသူတို့မှာရှိပြီးသားဖြစ်နေတယ
်ဥဝင်းထိန်နေနဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီဗဟိုလုံးမှုဆောင်တွင်းရမှုဖြစ်ပြီးပါတီကိုကိုစားပြုပြီးသတင်းမီဒီယာတွေကိုတွစ်ဆုံရှင်းလင်းရမှာအခြေအနေခိုင်လုံခြင်းမရှိဘဲတန်လျာစိတ်ပေါ်အခြေခံပြီးတက်မတော်ကိုထဲ့သွင်းပုတ်ခတ်ပြောဆိုတာဟာတက်မတော်ရဲ့ဂုဏ်သိက္ခာကိုများစွာထိခိုက်စေတယ်ဆိုပြီးလဲသတင်းထုတ်ပြန်ချက်ထဲထည့်သွင်းပါရှိပါတယ်အခုလိုမျိုးတက်မတော်ဘက်ကသတင်းထုတ်ပြန်ချက်နဲ့ပတ်သက်ပြီး NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီကိုဆက်သွယ်မေးမြန်းရမှာလဲဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာသဘောထားမပေးလို့သေးဘူးလို့ညင်းဆိုသလိုဥဝင်းထိန်ကိုလည်းဆက်သွယ်လို့မရခဲ့ပါဘူးဥဝင်းထိန်ကိုအခုလိုသတင်းထုတ်ပြန်တာအပါအဝင်သတင်းမီဒီယာတချို့နဲ့တက်မတော်ကြားလက်တရောဖြစ်နေတဲ့ကိစ္စရပ်တချို့ကိုကြည့်မယ်ဆိုရင်တက်မတော်နဲ့ပတ်သက်တဲ့သတင်းထုတ်ပြန်ချက်တွေရေးသားဖော်ပြမှုတွေမှာအချက်လက်တွေအသုံးနှုန်းတွေကိုသတိထားကြစေဖို့တက်မတော်ဘက်ကသူ့ရဲ့သဘောထားကိုထုတ်ဖော်ပြလိုက်တဲ့သဘောဖြစ်နေတယ်လို့လည်းသတင်းမီဒီယာကောင်စီအဖွဲ့ဝင်တဦးဖြစ်တဲ့ဦးမြင့်ကျော်ကရှုမြင်ပါတယ
်။ကျွန်တော်ပတ်သက်ရင်ဟိုအချက်လက်တွေရောအသုံးနှုန်းတွေရောသတိထားဖို့ဆိုတဲ့ဟာမျိုးကိုကျွန်တော်ပတ်သက်တဲ့အချက်လက်တွေမှားလာလို့နောက်ဆက်တက်ကိုတစ်ခုခုအာပေါ်အမြင်နဲ့ဝေဖန်ရေးသားလာတော့အဲ့လိုဟာမျိုးတွေတိုင်းသူတို့လည်းတော့အထူးမခံတဲ့သဘောတွေတော့တွေ့ရတယ်။အခုပြောချင်တာကမီဒီယာကလည်းဦးမြင့်ကျော်ကတော့ပြကြပါလိမ့်မယ်။မီဒီယာကလည်းအနေနဲ့လည်းကျွန်တော်ပတ်သက်ရင်ဟိုအချက်လက်တွေရောအသုံးနှုန်းတွေရောသတိထားဖို့ဆိုတဲ့ဟာမျိုးကိုဟိုတက်တက်ကမက်ဆေ့ချ်ပေးခြင်းနဲ့ဒီလိုမျိုးဟိုစီးပွားတစ်ခုကိုစားပြပြီးတော့ဒီစီးကိုမကျော်နဲ့ဆိုတဲ့ဟာမျိုးကိုပြတင်တဲ့ဟာမျိုးတွေတွေ့နေရအောင်နော
်ဒီ NND ရဲ့ဗဟိုလုံးမှုဆောင်ဥဝင်းထိန်ကိုလိုအပ်သလိုတုံ့ပြန်ဆောင်ရွက်မယ်လို့တက်မတော်ဘက်ကသဘောထားထုတ်ပြန်ကြေညာလိုက်တယ်လို့ပဲပြီးခဲ့တဲ့လကပဲလက်ရှိအာဏာရပါတီ NND ရဲ့ဗဟိုသူတေသနလမ်းညွှန်အဖွဲ့အတွင်းမှုဦးမျိုးရန်အောင်တိတ်ဟာလဲခိုင်ပြင်းနယ်မြောက်ပိုင်းဘက်ကအကြမ်းဖက်တိုက်ခိုက်ခံရတဲ့နယ်ပတ်သက်ပြီးတာဝန်ရှိဆုံးပုဂ္ဂိုလ်ဟာတက်မတော်ကာကွယ်ဦးစီးချုပ်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ဆိုတဲ့သဘောမျိုးလူမှုကွန်ရက်ဒီပေါ်မှာရေးသားခဲ့တာပါဒီပေါ်မှာရန်ကုန်တိုင်းစစ်ဌာနချုပ်ဘက်ကတက်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကတရက်လိုလုပ်ပြီးဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးနဲ့ဦးမျိုးရန်အောင်သိန်းကိုအမှုဖွင့်တိုင်ကြားလိုက်ပြီးတဲ့နောက်ထောင်6လချမှတ်ခဲ့တာဖြစ်ပါတယ်အခုလိုမျိုးမြန်မာနိုင်ငံတွင်းမှာအမျိုးသားပြန်လည်တင်မြက်ရေးနဲ့အမျိုးသားရင်ညာစီရေးဖော်ဆောင်နေချိန်မှာပဲအာဏာရပါတီ NND ဘက်ကပုဂ္ဂိုလ်တချို့ရဲ့တက်ပေါ်ပြောဆိုဝေဖန်မှုတွေနဲ့ပတ်သက်လို့တက်ဖက်ကသူတို့ရဲ့သဘောထားကိုထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်ရှင
်မဆူမွန်တင်ဆက်ထားတာပါခုတ်ခါမှာတော့နိုင်ငံခြားလူမှုကူညီရန်ပုံငွေတွေကိုဖျက်ထောက်မယ်ဆိုတဲ့သတင်းပေါ်မှာ Bill Gates ရဲ့တုံ့ပြန်ချက်ကိုတင်ဆက်ပေးကြပါမယ်။ Microsoft တည်ထောင်သူ billionaire တထေးကြီး Bill Gates ကနိုင်ငံခြားလူမှုကူညီရန်ပုံငွေနဲ့ပတ်သက်ပြီးတော့အပြင်းထန်ခုခံကာကွယ်ပြောဆိုသလိုအမေရိကန်နိုင်ငံတွေကနေပြီးတော့အကူအညီရန်ပုံငွေတွေဖျက်ထောက်မယ်အနေအထားတွေမြင်နေရတယ်လို့ပြောသွားပါတယ်။ Henry Ridgewell ပေးပို့တဲ့သတင်းကိုနန်းလောင်ကပြောပြပေးပါလိမ့်မယ်။
Bill Gates ဟာလူမှုဖွံ့ဖြိုးတိုးတက်ရေးရန်မငွေအဖြစ်နှစ်စဉ်ဒေါ်လာ5ဘီလီယံထည့်ဝင်နေတဲ့ကမ္ဘာအရေးရောဆုံးအလူရှင်ဖြစ်ပါတယ်။လန်ဒန်မြို့ Royal United Services Institute မှာမိန့်ခွန်းပြောစီမှာတော့နိုင်ငံခြားလူမှုကူညီရေးရန်မငွေထည့်ဝင်မှုအပေါ်စန့်ကျင်မှုတွေရှိလာတာကိုစိုးရင်ကြောင်းပြောဆိုသွားပါတယ
်။ It concerns me that some world leaders are interpreting recent advances as reasons
ကဘာကောင်းဆောင်နေရလက်တော်ဖြစ်ပြတဲ့ကြောင့်သူပြည်တွင်းကြီးကိုဝါယူဆိုင်ဖို့လိုရဲဆိုပြီးအခြေအနေကိုရှေ့တိုင်းမမြင်ပဲတလွဲယူဆနေကြတာစိုးရင်စရာကောင်းပါလေ။အဲ့ဒီပြဿနာတွေကဖြေရှင်းဖို့ခက်ခဲပြီးအချိန်ကြာနိုင်ပေမဲ့ဖြေရှင်းလို့ရတဲ့ကိစ္စမျိုးပါလိုအပ်နေတဲ့ရည်ရှိဖြေရှင်းနည်းတရားရဖို့ရည်ရည်မြုံနယ်ကြမယ်ဆိုရင်ပေါ့ဗျာ
အမေရိကန်ပြည်ထောင်စုကတော့ဒီကနေ့ထိကမ္ဘာမှာလူမှုကူညီရေးရမုံငွေအများဆုံးထည့်ဝင်တဲ့အလူရှင်နိုင်ငံဖြစ်ပြီးဒီနှစ်အစောပိုင်းပြည်ရူးနိုင်ငံရေးပေးအတွက်ဒေါ်လာ1.8သန်းပေးအပ်ခဲ့တဲ့အကူအညီမျိုးလိုကမ္ဘာတဝန်အရေးပေါ်ကူညီကယ်ဆယ်ရေးတွေနဲ့ရေရှည်အစီအစဉ်တွေချမှတ်ထားတဲ့နိုင်ငံလည်းဖြစ်ပါတယ်။ဒါပေမဲ့လည်းအစိုးရကြွေးမြင်လျှော့ချရေးအစီအစဉ်ဖြစ်နိုင်ငံခြားလူမှုကူညီရေးရမုံငွေကိုဒေါ်လာ43ဘီလီယံဖြတ်တောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအဆိုပြုထားတာပါ။နိုင်ငံခြားလူမှုကူညီရေးလုပ်ငန်းတွေမှာကြီးမားတဲ့တိုးတက်မှုတွေမတွေ့ရဘူးဆိုတဲ့ဝေဖန်မှုတွေကို Gates ကအခုလိုညင်ချက်ထုတ်ပါတယ
် If you could only pick one number to highlight the effectiveness of the development agenda since 1990
ကိုဒီကတိုးတက်မှုလုပ်ငန်းအမှတ်စဉ်တစ်ခုကိုရွေးပါဆိုရင်နံပါတ်စဉ်122တန်းကိုရွေးရပါလိမ့်မယ်အဲ့ဒီနံပါတ်ကကူညီကယ်ဆယ်ရေးအကျိုးခံစားလိုက်ရတဲ့ကလင်းငယ်တွေရဲ့အရေးအတွက်ပ
ါနိုင်ငံခြားလူမှုကူညီရေးပေးနေတာအကျိုးမရှိဘူးဆိုတဲ့ယူဆကို Gates ကလက်မခံပါဘူး
As you bring down that child to death rate you families choose
to have no show cha lai da ne mi da su ri ya khle thai mwe cha raw ma mho paw da so yin lu yi do nong ga le ti da da cha sin daw ma phit de lu lu mu tai wai ga le lan mi de po po kaw mon ne cha ma yi song shao mu pinya yi si wa yi khwin lan ni go phan di pe ne na paw bya
လာမယ့်ကျွန်လအတွင်း British ရွေးကောက်ပွဲကျင်းပဖို့စီစဉ်တဲ့ချိန်မှာပဲ Bill Gates ရဲ့အခုလိုပြောဆိုချက်ထွက်ပေါ်လာတာပါပြည်ရင်းအတည်ပြုထုတ်ကုန်တန်ဖိုး GDP ရဲ့ 3.8% ရာခိုင်နှုန်းကိုကုလသမဂ္ဂရဲ့နိုင်ငံခြားလူမှုကူညီရေးထက်ဝင်တဲ့ဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာပြည်ထောင်နိုင်ငံပါဝင်ပါတယ်။လက်ရှိဝန်ကြီးချုပ် Theresa May ကအဲ့ဒီအတိုင်းဆက်လက်ထက်ဝင်ဖို့ကတိပြုထားပေမဲ့သူ့ပါတီဝင်အတော်များများကတော့ဒီရန်မုံငွေတွေကိုစည်ရဲဖက်မှအသုံးပြုချင်နေတာပါ။အဲ့ဒီအတွက် Gates ကအခုလိုဆိုပါတယ
်။ When aid is mismanaged, it is a double crime. Stealing both of the taxpayer and the poor.
ရာဇဝတ်မှုနှစ်ခုကျူးလွန်ရရောက်ပါတယ်။ဒါခွန်တန်းတွေနဲ့စင်ရသားတွေရဲ့ငွေကိုခိုးယူတာဖြစ်ပါတယ်။ရှင်းရှင်းပြောရရင်ဒီငွေအများစုကလိုအပ်တဲ့သူတွေစီရောက်သွားပြီးတော့အမခန့်အကျိုးဆက်တွေထွက်လာပါတယ်။ဒီနေရာမှာအမြဲထိန်ညှိပြီးလုပ်ကိုင်မှုလိုပါတယ်။တိတ်ခက်ခဲတဲ့တိုင်းပြည်တွေမှာကျွန်တော်တို့လုပ်ကိုင်နေကြရတာပါ။ဒါကြောင့်တရားရဂိုင်းတို့6ပြည်ကင်းနဲ့ထိရောက်မှုမျိုးဘယ်တော့မှရမှာတော့မဟုတ်ပါဘူး။နောက်ပြီးတော့ဒီအကူအညီတွေကိုလည်းတစ်စီးတစ်နည်းပိုကောင်းအောင်သုံးချလာတာပါ။
အရှေ့အလယ်ပိုင်းဒေသကဆိုးဝါးလာတဲ့စီးရီးပဋိပက္ခနဲ့အာဖရိကအရှေ့ပိုင်းကငှက်မုတ်ခေါင်းပါမှုတွေကြောင့်ကမ္ဘာတဝန်ဒုက္ခသည်ပေါင်း65သန်းနီးပါးအကူအညီလိုအပ်နေတဲ့အခက်အခဲဆုံးအခြေအနေမှာဒီလိုငင်းကုန်မှုတွေထွက်ပေါ်မလာသင့်ဘူးလို့လူမှုကူညီရေးအေဂျင်စီတွေကပြောပါတယ်ရှင်
။နားလည်တင်ဆက်ထားတာပါ။ခုတစ်ခါမှတော့မြန်မာတခွင်စီစီကိုတင်ဆက်ပေးတော့ပါမယ်။မြန်မာနိုင်ငံကနေပြည်ပကိုစံတင်ပို့မှုဟာလွန်ခဲ့တဲ့9နှစ်ဆက်တိုက်တစ်နှစ်ကိုတန်ချိန်တစ်တန်းကျော်တင်ပို့နိုင်ခဲ့ပြီးတော့ဒီနှစ်အတွက်ဆိုရင်တန်ချိန်2တန်းထိတိုးပြီးတော့တင်ပို့ဖို့ရည်မှန်းထားပါတယ်။2020ပြည့်နှစ်ရောက်မှာတော့တန်ချိန်3တန်းထိတိုးပြီးပို့နိုင်ဖို့ရည်မှန်းထားပါတယ်။တချိန်ကကမ္ဘာမှာစံတင်ပို့ဖို့အင်အားကြီးဆုံးနိုင်ငံတစ်ခုအဖြစ်ကနေပြည်တွင်းစားသုံးဖို့အတွက်လုံလောက်အောင်အောင်မနည်းထုတ်ရတဲ့အခြေအနေထိရောက်ခဲ့တဲ့မြန်မာဆန်လုပ်ငန်းရဲ့အနာဂတ်အလားလာဘယ်လိုရှိလဲဆိုတာကိုဒီသတင်းပတ်ရဲ့မြန်မာတခွင်စီစဉ်မှာကိုကျော်သိန်းကတင်ဆက်ထားပါတယ်။
ချိန်ကဆိုရင်မြန်မာနိုင်ငံကိုအာရှတိုက်ရဲ့စပယ်ဂျီလို့တော့မှတင်စားခေါ်ဝေါ်ခဲ့ကြတာပါအကြောင်းကတော့မြန်မာနိုင်ငံဟာကမ္ဘာပေါ်မှာပြည်ပစံတင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်လို့ပါပဲဒါပေမဲ့လည်းနှစ်ပေါင်းများစွာမှားယွင်းတဲ့စီမံခန့်ခွဲမှုတွေအကျင့်ပြတ်ခြားဆမှုတွေကြောင့်မြန်မာစံရဲ့ကောင်းတဲ့ရင်ပြည်ပစံဈေးကွက်ကနေကွဲပြောက်သွားခဲ့ရတယ်လို့ပြည်ပပို့ဖို့နေနေတတပြည်တွင်းမှာဖူလုံဖို့တော့မှမနည်းယုံခဲ့ကြရပါတယ်အခုတော့လွန်ခဲ့တဲ့၄-၅နှစ်ကစပြီးအပြောင်းလဲလို့ကြိုးစားလာတာကြောင့်တိုးတက်မှုအသီးအပွင့်တွေကိုစပြီးခံစားလာနေရပြီဆိုတာမြန်မာနိုင်ငံစံစဘာအသင်းချုပ်ရဲ့အတွင်မှုချုပ်ဦးရဲမင်းအောင်ပြောပြတာကနေသိနိုင်ပါတယ်
။သမရဦးသိန်းစိန်အစိုးရလက်ထက်မှာကျွန်တော်တို့ဒီ2017ဆက်နှစ်မှာတည်းကကျွန်တော်တို့ပြည်ပင်ပြောင်းလဲရေးကအထိုက်လျောက်စခဲ့တာပေါ့နော်။အဲ့တော့နိုင်ငံတကာကနေပြီးတော့ဒီ2017ဆက်နှစ်တည်းကကျွန်တော်တို့ပြန်ပြီးတော့အသိမှတ်ပြုလာပြီးတော့ sanction တွေပါတွေကလည်းတဖြည်းဖြည်းနဲ့ရော့လာတယ်နည်းလာတယ်ဆိုတဲ့အချိန်မှာကျွန်တော်တို့မြန်မာဆန်ကဒီ2017 22 23ကနေစပြီးကျွန်တော်တို့ကတန်းချင်းတန်းချော်ကျွန်တော်တို့ပြန်ပို့လာနိုင်တယ်အဲ့လိုပြန်ပို့လာနိုင်တဲ့ဟာဒီလွန်ခဲ့တဲ့9နှစ်ကပြန်များဒီတနစ်ကိုစံတန်းချင်း 1.4 တန်းလောက်ပို့နိုင်တဲ့အနေအထားဒီပြန်ဖြစ်လာတယ်အဲ့တော့ဒီနေရာမှာလည်းအခုအရေးကြီးတဲ့ဒီစံချင်းစံနှုန်းတွေနောက်တစ်ခါကျွန်တော်တို့အရေးသွေးဆန်ရစနစ်တွေလည်းကျွန်တော်တို့ကဒါဆောင်ရွက်နေပါအမှန်တကယ်ကတော့ကျွန်တော်တို့ကမြန်မာဆန်ဟာဟိုကျွန်တော်တို့ဒီစံတင်ပို့တဲ့နိုင်ငံတွေနဲ့ရှင်းပြိုင်နိုင်ပါတယ်ကျွန်တော်တို့ဒီခုနပြောတဲ့နိုင်ငံရေးတို့ပိတ်ဆို့မှုတို့နောက်တစ်ခါဒီခုနပြောတဲ့ကျွန်တော်တို့ဒီအပြည်ပြည်ဆိုင်ရာဘဏ်လုပ်ငန်းတွေမှာကျွန်တော်တို့အခက်အခဲဖြစ်တာတို့ပေါ့နော်ဒါတွေကြောင့်ကျွန်တော်တို့ကအရင်တုန်းကဒါနာမည်ဆိုးနဲ့ကျွန်တော်တို့အခက်အခဲတွေနဲ့ များခဲ့တယ်အဲ့တော့ဒီဘက်မှာတော့ကျွန်တော်တို့ကဝင်လင်းမြင်သာမှုတွေကျွန်တော်တို့ကနိုင်ငံတကာပြန်ပြီးတော့လက်ခံမှုတွေရှိလာပြီဆိုတော့ဒီအချိန်မှာကျွန်တော်တို့က brand တစ်ခုကိုတည်ဆောက်ပြီးတော့လုပ်နိုင်မယ်ဆိုရင်တော့ကျွန်တော်တို့မှန်းတဲ့မျှော်မှန်းချက်တွေကတော့ကျွန်တော်တို့မခက်ခဲပါဘူး
မြမဆန်စပါးလုပ်ငန်းရဲ့အနာဂတ်အလားအလာအတက်ဖက်ရောက်လာနေတယ်ဆိုတာကိုပြတဲ့အခြေအနေတစ်ခုကတော့အမေရိကန်အခြေစိုက် The Rise Trader အဖွဲ့ကနှစ်စဉ်နိုင်ငံတကာမှာလှည့်လည်ကျင်းပလာတဲ့ဆန်စပါးကွန်ရက်ဆွေးနွေးပွဲကိုဒီနှစ်မြန်မာနိုင်ငံရန်ကုန်မြို့မှာကျင်းပခဲ့တဲ့အချက်ပါပဲအဲ့ဒီ Myanmar Rise Network 2017ဆိုတာကိုကမ္ဘာ့ဘဏ်လက်အောက်ခံနိုင်ငံတကာဘဏ္ဍာငွေကြေးကော်ပိုရေးရှင်း IFC နဲ့ The Rise Trader အဖွဲ့တို့ကကမ္ဘာကထပြုပြီးမြမကုတန်ရောင်းဝယ်ရေးဝန်ကြီးဌာနမြန်မာနိုင်ငံဆန်စပါးအသင်းချုပ်တို့ရဲ့ပံ့ပိုးကူညီမှုနဲ့ပြီးခဲ့တဲ့သတင်းပတ်ကပဲရန်ကုန်မြို့စူးလီရှန်ဂရီလာဟိုတယ်မှာကျင်းပခဲ့ပါတယ်မြမဆန်လုပ်ငန်းရဲ့အနာဂတ်အလားအလာပြန်ကောင်းလာနေပြီဆိုတာကိုသဘောတူတူတူကတော့အဲ့ဒီနေ့ဆွေးနွေးပွဲမှာအဓိကအဖွင့်မိန်ခွန်းကိုပြောခဲ့သူတွေတဲကတဦးဖြစ်တဲ့နိုင်ငံတကာဘဏ္ဍာငွေကြေးကော်ပိုရေးရှင်း IFC ကပုဂ္ဂလိကကဏ္ဍဆိုင်ရာအကြီးတန်းကျွမ်းကျင်သူ Charles Schneider ပါ
Well, we're seeing and we've heard today increases in the export.
ကျွန်တော်တွေ့နေတာဒီကနေ့ကြားလာကတကဘာလုံးကိုမြန်မာဆန်တင်မမှုကတိုးတက်နေရဆိုတာပါ။တင်မှုရဲ့ပမာဏနဲ့ပြောမယ်ဆိုရင်လမ်းကြောင်းကအတက်ပြနေပါတယ်။ဒါကတိတ်ကိုကောင်းတဲ့အချက်ပါပဲ။ပိုပြီးတင်မှုဘွဲ့အတွက်တိတ်ကိုအားကောင်းတဲ့ရည်မှန်းချက်လည်းရှိနေပါတယ်။ဒီနေ့မှတန်ရင်နှစ်တန်းထိတင်မှုဘွဲ့ရည်မှန်းထားတာပါ
။လက်ရှိမှာတော့မြန်မာဆန်ကိုအိန္ဒိယနိုင်ငံကြီးဖြစ်တဲ့တရုတ်ကအများဆုံးဝယ်ယူနေတာပါ။ဒီဈေးကွက်တစ်ခုတည်းပေါ်ကိုပဲရေရှည်မိခိုးနေဖို့မဖြစ်ဘူးဆိုတာကတိတ်ကိုရိုးရှင်းတဲ့အချက်ပါဒီအတွက်ကြောင့်လဲတခြားဈေးကွက်တွေကိုရဖို့စူးစမ်းကြရမယ်လို့ဦးရဲမင်းအောင်ကပြောပါတယ
် border trade ကအရေးပါပါတယ်တစ်ဖက်ကလည်းကျွန်တော်တို့ကနိုင်ငံတစ်နိုင်ငံနှစ်နိုင်ငံတွေကိုမိခိုးမဲ့စားကျွန်တော်တို့ဒီနိုင်ငံအများစုကိုကျွန်တော်တို့မိခိုးမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒါပို့ပြီးတော့ sustainable ဖြစ်တာပေါ့နော်အဲ့တော့ရေရှည်အတွက်ကတော့ကျွန်တော်တို့က diversify လုပ်ရပါမယ်ဒါပေမဲ့ဘက်ကရီအခြေအနေလက်တလုံးအခြေအနေကတော့ကျွန်တော်တို့ကတရုတ်ဈေးခွက်ကိုကျွန်တော်တို့ပြစ်ပယ်လို့မရပါဘူးအဲ့တော့တတ်နိုင်တယ်များကျွန်တော်တို့ကဒီ border ကနေပြီးတော့ကျွန်တော်တို့တရုတ်နိုင်ငံကိုရောင်းချတဲ့အနေထားနောက်တစ်ခါ normal ဖြစ်တဲ့ရန်ကုန်စိတ်ကမ်းကနေပြီးတော့တရုတ်နိုင်ငံစိတ်ကမ်းတွေကိုရောင်းချတဲ့အနေထားလည်းကျွန်တော်တို့လုပ်ပါတယ်အဲ့တော့ဒီနှစ်ခုကိုကျွန်တော်တို့တတ်နိုင်တယ်များဆက်ပြီးတော့ဆောင်ရွက်ရမှာဖြစ်တယ်လို့ဈေးခွက်အစ်စ်တွေလည်းကျွန်တော်တို့ရှားရမှာဖြစ်ပါတယ်
ပြပကိုစံပူပြီးတင်ပို့နိုင်အောင်လုပ်နေတဲ့အချိန်ထဲမှာပဲပြည်တွင်းစားသုံးမှုဖူလုံဖို့ကလည်းအထူးအရေးကြီးတယ်ဆိုတာမေးခွန်းထုတ်နေစရာမလိုတဲ့ကိစ္စပါဒါပေမဲ့လည်းမြမစံစဘာထုတ်လုပ်မှုရဲ့88ရာခိုင်နှုန်းကိုပြည်တွင်းမှာစားသုံးပြီး12ရာခိုင်နှုန်းကိုပဲပြပတင်ပို့တာကြောင့်ကောင်းကောင်းဖူလုံပါတယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါကြောင့်လဲကဘာကြီးဘော်ကအစားအစာလိုအပ်နေသူတွေကိုမြမစံနဲ့ကူညီကြွေးမွေးပေးပါလို့The Rice Trader အဖွဲ့ရဲ့ဥက္ကဋ္ဌနဲ့အမှုဆောင်အရာရှိချုပ်ဖြစ်သူ Jeremy Zwinger ကပန်ကြားပါတယ်
။ And the world needs Myanmar back. You know, you used to be the biggest exporter in the world. You know, we're going to have 8 billion people soon.
မြန်မာနိုင်ငံကိုကမ္ဘာကြီးကလိုအပ်နေပါတယ်။ခင်ဗျားတို့ဟာတချိန်ကကမ္ဘာမှာဆန်အများဆုံးတင်ပို့ခဲ့တဲ့နိုင်ငံပါ။သိမကြခင်မှာကမ္ဘာလူဦးရေဟာတန်း8000ဖြစ်လာတော့မှာပါ။နောက်ထပ်မြေဧရိယာကဘယ်လောက်များရှိလို့လဲ။ကမ္ဘာကြီးအတွက်ဆန္ဒရိတ်ခါကူညီထောက်ပံ့ရမှာမြန်မာနိုင်ငံကိုကျွန်တော်တို့လိုအပ်ပါတယ်။လွန်ခဲ့တဲ့6နှစ်9နှစ်အတွင်းကစံတန်ချိန်တန်ပေါင်းများစွာထုတ်ခဲ့တာမှာမြန်မာနိုင်ငံကတန်ချိန် 1.5 တန်ထုတ်ခဲ့ပါတယ်။ဒါဟာကဘာပေါ်ကလူအမြောက်အများကိုမြန်မာနိုင်ငံကထမင်းကျွေးနေတာပါမြန်မာနိုင်ငံဟာကိုယ်တိုင်ရဲ့ကိစ္စရက်တွေကိုဖြေရှင်းဆောင်ရွက်နေချိန်မှာပဲကဘာကြီးကိုလည်းကူညီပြီးတော့ကျွေးမွေးနေတယ်ဆိုတာကိုဘယ်သူကမှငြင်းချက်မထုတ်ပါဘူ
းဆန်ဟာမြန်မာလူလူရဲ့အဓိကစားကုန်ဖြစ်တယ်လို့ကဘာပေါ်ကလူတန်းပေါင်းများစွာရဲ့အဓိကစားကုန်လည်းဖြစ်ပါတယ်အခုဆိုရင်ကဘာကြီးမှာကူးလူဆက်ဆံရွှေ့ပြောင်းနေထိုင်တာတွေဟိုးရင်နှစ်ပေါင်းများစွာကထက်ဘိုးပြီးတော့များလာတာကြောင့်ကဘာပေါ်ကနေရာတိုင်းလူလူမှာစံကိုစားသုံးတဲ့လူဦးရေတစုံတရာပမာဏအထိတော့ရှိနေတာပါပဲဒီအချိန်นี่ဟာမြန်မာနိုင်ငံလူစဘာကိုအဓိကထားစိုက်ပျိုးတဲ့စိုက်ပျိုးရေးနိုင်ငံတစ်ခုအတွက်အခွင့်အလန်းကောင်းတစ်ခုပါဒီအခွင့်အလန်းကောင်းကိုအမိအယဆုပ်ကန်ပြီးတောင်သူလေသမားတို့အစိုးရဂုံသည်စသဖြင့်စံစဘာစိုက်ပျိုးထုတ်လို့ရောင်းဝယ်ရေးကဏ္ဍမှာပါဝင်ပတ်သက်နေသူတွေအားလုံးဟန်ချက်ညီလှုပ်ဆောင်ကြမယ်ဆိုရင်ဖြင့်မြမဆန်ရွှေခစ်တခစ်ကိုမကြခင်မှာပြန်ပြီးမြင်တွေ့လာကြရဖို့ရှိပါတယ်ခင်ဗျာ
ကူကျော်တင်ဆက်ထားတဲ့မြန်မာတခွင်းစီစီကိုနားဆင်ကြရတာဖြစ်ပါတယ်ဖီဝေကနေမကြခင်မှာတင်ဆက်ပေးမယ်ဒုတိယပိုင်းစီစဉ်ဒီမှာတော့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်
မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ဒီမှာညချက်မှာတော်တာရှင်များရှင်2019ခုနှစ်မေလ6ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ညစင်နိုင်ထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်နေပါဆိုရင်တော့ဒိုင်းအလီလိုင်းစီစဉ်ကိုနားဆင်ကြရမှာပါ။စီစဉ်ထုတ်လွှင့်မှုကိုရနိုင်တဲ့မဲ့အေသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညဒိုင်းအလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါရှင်စနေညတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရီဒီညပိုင်းမှာဆွေးနွေးကြမယ့်အကြောင်းအရာတွေကတော့ကြီးညာထားပြီးဖြစ်တဲ့အတိုင်းဒီဒေါအောင်ဆန်းစုကြည် NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းဒီဒေါအောင်ဆန်းစုကြည်နဲ့အစိုးရတည်းရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံသားရေးမူဝါဒအနေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါရီရှင်ပင်နိုင်ဆွေးနွေးဖို့ဒီပညာရှင်တွေကိုလည်းဖိတ်ခေါ်ထားပါရီပင်နိုင်ဆွေးနွေးမဲ့သူတွေကတယောက်ကတော့ဥယျာထွတ်ဖြစ်ပါတယ်ဥယျာထွတ်ကပြန်ကြားရေးဝန်ကြီးဟောင်းလည်းဖြစ်ပြီးတော့အခုလက်ရှိစင်ကာပူနိုင်ငံမှာရှိနေတဲ့အရှေ့တောင်အာရှလေးလာရေးဌာနမှာမြန်မာနိုင်ငံရေးပြုပြင်ပြောင်းလဲမှုနဲ့ပတ်သက်လို့အစားရန်ပြုစုနေသူဖြစ်ပါတယ်ဥယျာထွတ်မင်္ဂလာပါကြားရပါလားရှင်ဥယျာထွတ်ကြားရပါလား
ကြားရပါတယ်
ဟုတ်ကဲ့ရှင်ဟုတ်ကဲ့ရှင်ကျေးဇူးတင်ပါတယ်စင်ကာပူမှာည7နာရီလဲထိုးပေးပြီးတော့ဒီညအထိစောင့်ပြီးတော့ပါဝင်ပြီးတော့ဆွေးနွေးပေးတာကျေးဇူးတင်ပါတယ်ရှင်နောက်ဒီဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတယောက်ကတော့အများနဲ့ကျမတို့ VOA ကနေပြီးတော့အင်တာဗျူးတွေလုပ်နေကြနိုင်ငံရေးအကဲကဲဥအောင်သူငယ်ဖြစ်ပါတယ်ဥအောင်သူငယ်ကြားရပါလား
ဟုတ်ကဲ့ကျွန်တော်ကြားပါတယ်ခင်ဗျ
ဟုတ်ကဲ့ဥအောင်သူငယ်ကျေးဇူးတင်ပါတယ်နောက်ထပ်ဝင်ရောက်ပြီးတော့ဆွေးနွေးပေးမယ်နိုင်ငံရေးလေးလာသုံးသက်သူဖြစ်တဲ့ဦးတင်းစွေရောလေးလိုင်းပေါ်မှာရောက်ပါပြီလားရှင်
ဟုတ်ကဲ့ခင်ဗျာကျွန်တော်ရှိပါရခင်ဗျာ
ဦးတင်းစွေကတော့လော်လော်ဆယ်အမေရိကန်ပြည်အောင်စုအခြေဆိုင်ဖြစ်ပြီးတော့1990ပြည့်ဟိုပြည်သူလွတ်တော်ကိုယ်စားလှယ်ဟောင်းလည်းဖြစ်ပါတယ်ရှင်ပြီးတော့ဒီဆွေးနွေးဖို့လမ်းပြီးတော့တယ်လီဖုန်းနံပါတ်ပို့ထားတဲ့သူတွေကိုလည်းကျွန်တော်တို့ထုတ်လို့ရမှုကိုရန်နိုင်ကဆက်သွယ်နေပြီဖြစ်ပါတယ်အီးမေးလ်နဲ့ပေးပို့တဲ့သောရရှင်ရဲ့စာတွေကိုလည်းဖတ်ကြားပေးသွားမှာဖြစ်ပါတယ်ဒီတော့ဒီမြန်မာနိုင်ငံရဲ့လက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုတော့ပထမအဆုံးဦးရဲထုတ်ကနည်းနည်းသုံးသပ်ဟိုပေးစေချင်ပါတယ်ဦးရဲထုတ်ဒီဦးရဲထုတ်ကအရင်အစိုးရဦးသိန်းစိန်အစိုးရလက်ထက်မှာလည်းဝင်ကြီးနေရာနဲ့တာဝန်ထမ်းဆောင်ခဲ့တယ်ဆိုတော့အဲဒီတော့ကမြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒကအခုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့နိုင်ငံသားရေးမူဝါဒနဲ့ဘာများကွာခြားပါလဲသုံးသပ်ပေးပါရှင်
မြန်မာနိုင်ငံရဲ့နိုင်ငံသားရေးမူဝါဒတော့1948ခုနှစ်လွတ်လပ်ရေးရတဲ့ချိန်ကနေစပြီးတော့အစဉ်အဆက်ကျင့်သုံးခဲ့တဲ့ဘယ်မလိုက်နိုင်ငံသားရေးမူဝါဒပါပဲစီကြပြောင်းလဲမှုတော့မရှိဘူးသို့တော့အဲ့ဘယ်မလိုက်နိုင်ငံသားရေးမူဝါဒကိုအကောင့်ထဲပေါ်တဲ့ချင်းကပ်ပုံနီလန်းနီးပြူဟာမှာတော့ပုံကိုရေးပေါ်မူဒီလိုမှကွဲပြားခြားနားမှုရှိတယ်လို့ပြောမြင်ပါတယ်မ
ြတ်ဟုတ်ကဲ့ဟုတ်ဥပမာတစ်ခုလောက်ပြောပြပါရှင
်အဓိကတော့ဗျာကျွန်တော်တို့ဥသိမ့်စိန်လက်ထက်ကဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံသားရေးမူဝါဒကိုကျင့်သုံးတဲ့အခါမှာဥသိမ့်စိန်ရဲ့နိုင်ငံတကာအပေါ်မှာဩဇာပုဂ္ဂိုလ်ရေးရဩဇာတရားမှုကနည်းတာပေါ့အဲ့တော့ကျွန်တော်တို့က institution ကိုပဲအခြေခံပြီးတော့ကျွန်တော်တို့ကလုပ်ခဲ့ရတယ်။ဒေါအောင်ဆန်းစုကြည်ကတော့သူ့အတိုက်ခံဘဝမှာနေခဲ့ရတဲ့အချိန်ကာလမှာရရှိခဲ့တဲ့ပြင်ပေါ်ကြော်ကြားမှုကြောင့်သူ့ရဲ့နိုင်ငံသားရေးဘဝတော့အကောင့်ထဲပေါ်တဲ့အခါမှာ institution ကိုအခြေခံတဲ့သူ့ရဲ့ပုဂ္ဂိုလ်ရေးအချိန်ဟွာကိုအခြေခံပြီးတော့လုပ်နေတယ်လို့ကျွန်တော်တို့မြင်ပါတယ်။ဒါကတော့အဓိကကွာခြားချက်ပေါ့။
ဟုတ်ကဲ့ဥအောင်သူငယ်ကိုဒီမှာမေးချင်ပါတယ်ဥအောင်သူငယ်ဟိုဒီဟိုအရင်အစိုးရတွေလက်ထက်ကဒီမြန်မာနိုင်ငံရဲ့နိုင်ငံသားတိုင်းပြည်တွေနဲ့ဆက်ဆံရင်းနဲ့အခုဒီအစိုးရလက်ထက်မှာဒီခုနကဥရဲထုတ်ပြောသွားသလိုဆိုရင်တော့ဒေါအောင်ဆန်းစုကြည်ကိုလည်းနိုင်ငံတကာပို့ပြီးတော့အရင်ကဟိုသဘောကျထားပြီးသားဖြစ်တဲ့အနေအထားမှာဒီအခုလက်ရှိအစိုးရရဲ့နိုင်ငံသားရေးမူဝါဒအကြောင်းပေါ့နော်မြန်မာနိုင်ငံကနိုင်ငံသားတိုင်းပြည်တွေနဲ့ပို့ပြီးတော့နှိကက်မှုဖြစ်လာပါလားဘယ်လိုထင်ပါလဲရှင်
ဟိုကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေကိုပြန်ကြည့်တဲ့အခါပုံမှန်47 42မှာရှိပါတယ်ဆိုတော့ကျွန်တော်တို့နိုင်ငံကဟ ဟိုလွတ်လိုက်၍ဟိုတက်ကြွသောဗမ်မလိုက်ဒီလိုအခြေအနေမျိုးပေါ့ဗျာဆိုတော့နိုင်ငံတိုင်းမူဝါဒကိုကျင့်သုံးမယ်ဆိုတဲ့ဟာမျိုးရှိပါတယ်အဲ့တော့တက်လာတဲ့အစိုးရတိုင်းကဒီဖွဲ့စည်းပုံအခြေခံဥပဒေကိုစိတ်ကျော်ပြီးတော့အများကြီးလှုပ်လို့ရတဲ့အနေအထားမျိုးမရှိပါဘူးဆိုတော့ဒါပေမဲ့လည်းတက်လာတဲ့အစိုးရကခုနပြောတဲ့ချင်းကပ်ပုံမှာတော့တချို့အစိုးရတစ်ခုနဲ့တစ်ခုမတူကွဲပြားပြီးတော့ဟိုလုံနိုင်တဲ့အခြေအနေအထားမျိုးရှိပါတယ်ဆိုတော့ဒီအနေအထားမှာပြန်ကြည့်တဲ့ခါကျတော့ကျွန်တော်တို့အထူးသဖြင့်ကျွန်တော်တို့ဒေါအောင်ဆန်းစုကြည်ကျွန်တော်တို့ဟိုတက်လာပြီးတဲ့အခါမှာပြောတဲ့ကိစ္စရှိပါတယ်ဒီပြည်သူလူထုကိုအခြေခံတဲ့ကျွန်တော်တို့နိုင်ငံသားကြီးမူဝါဒပေါ့ဒီ people center diplomacy ဆိုတဲ့ဟာမျိုးပြောတာရှိပါတယ်ဒါပေမဲ့လက်တွေ့အကောင့်ထဲဖော်မှုအပိုင်းမှာတော့ဒီလိုအနေအထားမျိုးလဲကျွန်တော်တို့ထူးထူးခြားခြားမတွေ့ရပါဘူးဆိုတော့နောက်တစ်ခုကကြတော့ပြောမယ်ဆိုလို့ရှိရင်တော့ဒီလက်ရှိအစိုးရအနေနဲ့လဲအရင်သတ်မှတ်ထားတဲ့အတိုင်းပဲလွတ်လပ်တကြွ၍ဗမ်းလိုက်တော့နိုင်ငံသားကြီးမူဝါဒဆိုတော့ဒီပုံစံအတိုင်းပဲဆက်သွားရတဲ့အနေအထားမျိုးရှိပါတယ်
ဟုတ်ကဲ့ဆင်သုံးသက်ပေးတာကျေးဇူးတင်ပါတယ်ဟိုဆိုမြန်မာနဲ့ဒီအဓိကပေါ့နော်အဲကမ္ဘာ့အင်အားကြီးဒီမိုကရေစီနိုင်ငံဖြစ်တဲ့ American နဲ့ဆက်ဆက်ရေးကိုပထမဦးဆုံးဆွေးနွေးခြင်းပါတယ်ရှင်ဒီနေရာမှာဒီ American အစိုးရတစ်တက်လာပြီးကလေးကပေါ့နော် American အစိုးရကလည်းသူ့ရဲ့ဒီဟိုပြည်ရင်းကိစ္စတွေနောက်ပြီးတော့ရှေ့အလဲပိုင်းနောက်ပြီးတော့မြောက်ကိုရီးယားကိစ္စတွေနဲ့ရှုပ်နေတော့မြန်မာနိုင်ငံဘက်ကိုတိတ်ပြောဟိုစားတိတ်ပြီးတော့အာရုံမဆိုင်နိုင်ဘူးလို့မျိုးဖြစ်နေတာတွေ့ရပါတယ်။ဟိုလွန်ခဲ့တဲ့ဒီမေလ9ရက်နေ့တုန်းကမှအဲ American ဒီနိုင်ငံသားရေးဌာနအရှေ့အာရှနဲ့ Pacific ရေးဌာနဒူးလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့ဒီ American နဲ့မြန်မာနိုင်ငံသားဆက်ဆံရေးကအလွန်ကိုကောင်းနေတယ်ဆိုတာကိုကျွန်တော်တို့အလေးပေးပြောချင်ပါတယ်ဆိုတော့ပြောကြားချက်မျိုးတော့လုပ်ခဲ့ပါတယ်တခြားဟိုထူးထူးခြားခြားတော့ဘာမှဒီ American အစိုးရတည်ရမူဝါဒနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ပြောကြားလာတာမျိုးကလည်းမတွေ့ရသေးပါဘူးဒီတော့ဟိုဒီအစိုးရတဲ့လက်ထက်ကြတော့မှ American နဲ့မြန်မာရဲ့ဟိုဆက်ဆံရင်းနည်းနည်းလေးဟိုသွေးအေးနေတယ်လို့ယူဆပါလားဘာကြောင့်မှလဲအဲ့ရနေအကျိုးဆက်ဘယ်လိုများဖြစ်လာနိုင်မှလဲဦးတင်ဆွေသုံးသက်ပေးပါရှင်ဒေါက်တာတင်ဆွေသုံးသက်ပေးပါ
အော်နိုင်ငံတကာဆက်ဆံရေးဆိုတာအပြန်အလှန်သဘောပေါ့။အော်ကိုယ့်ဘက်ကလည်းလို့ဟိုကိုယ့်ဥစားပေးမှုနဲ့တခြားဘက်ကလည်းတခြားဥစားပေးမှုအပြန်အလှန်ရှိကြပါတယ်။အဲ့တော့အမေရိကန်နဲ့ဗမာနိုင်ငံကိုပြောရရင်အမေရိကန်နိုင်ငံကခုနပြောသလိုမှတ်ပါတယ်။တက်လာတဲ့ဆိုတာစိတ်ကသူ့ရဲ့ဥစားပေးမှုတွေဟာဒီဒေါ်လာဖတ်တဲ့ပုံစံအတိုင်းပဲပေါ့။အဲသူကတခြားတကယ်အကြီးကြီးမားမားကိစ္စတွေကိုပြောဆိုလုပ်ကိုင်နေတဲ့ကာလပါဒါပေမဲ့အမေရိကန်နဲ့ဗမာနိုင်ငံဆက်ဆံရေးဟာသမ္မတဦးသိန်းစိန်လက်ထက်တည်းကစပြီးတော့ပြောင်းလာတယ်ဒေါ်အောင်ဆန်းစုကြည်တက်လာတော့ပို့ပြီးတော့ဟိုအမေရိကန်နိုင်ငံရဲ့ထောက်ခံမှုကပို့ရှိလာတယ်လို့ကျွန်တော်ယူဆတယ်တနည်းဖြင့်ပြောင်းမသွားဘူးလို့ကျွန်တော်ယူဆတယ်နောက်တစ်ခါတကယ်လို့အမေရိကန်ကပဲအမေရိကန်နိုင်ငံနဲ့ပတ်သက်တဲ့ရယူလို့တဲ့အကူအညီဖြစ်ဖြစ်စရတဲ့လူချင်းလေအမေရိကန်ဒီကနေ့တက်တဲ့သမ္မတလည်းနှောင့်နှေးမှာမဟုတ်ဘူးအရင်လိုပဲဟိုဆက်လက်ကူညီသွားမယ်လို့ကျွန်တော်ယူဆတယ်ဒါကြောင့်ဟိုအေးနေတဲ့ဆိုတာကတည်င်းပေါ်မှာပေါ်လာတဲ့ဆက်လက်လေးတော့ပဲဖြစ်ပြီးတော့တကယ်တမ်းလိုအပ်လို့ရှိရင်အမေရိကန်နိုင်ငံဟာမြန်မာနိုင်ငံရဲ့အဲဒီမိုကရေစီပြုပြင်ပြောင်းလဲမှုနဲ့အကူအညီတွေကိုပိုပြီးတော့မှပေးနိုင်တဲ့အနေအထားရှိတယ်လို့ကျွန်တော်တော့ပြီးတော့မြင်ပါတယ်ခင
်ဗျဟုတ်ကဲ့ဟိုဦးတန်းဟိုဒေါက်တာတင်းစွေသုံးသက်ပေးတာကျေးဇူးတင်ပါတယ်ကျွန်မဟိုဆွေးနွေးဝင်ပြီးတော့ဆွေးနွေးမဲ့အီးမေးလ်တွေကလူတွေရောများတာမလို့သူတို့ရဲ့စာလေးတွေကိုအရင်ဦးဆုံးဖော်ပြပေးပါဦးမယ်ကိုအောင်လွင်ဦးပထမဦးဆုံးဦးထွန်းမြင့်ရဲ့ကိုထွန်းမြင့်ရဲ့စာလေးကိုဖတ်ပြပေးပါရှင်သူမေးချင်တာလေးရောဝင်ပြီးတော့ဆွေးနွေးချင်တာလေးရော
โอเคသူကတော့ဒေါ်ဆက်စုကြည်နိုင်ငံခြားရေးမူဝါဒကိုကြည့်မယ်ဆိုရင်ဗမ်းလိုက်တဲ့မူဝါဒကိုကျင့်သုံးတယ်လို့ဆိုနိုင်ပါတယ်တဲ့ရခင်ဆိုရလက်ထက်ကနိုင်ငံခြားတိုင်းပြည်များအမြင်မကျေမှုတွေတားဆီးပိတ်ပင်မှုတွေညှောနှဲလောက်အများစွာလှုပ်ဆောင်နိုင်ခဲ့ပါတယ်နောက်တစ်ချက်ကဒေါ်စုအနေဖြင့်မိမိဆိုရလက်ထက်မှာတိုင်းပြည်ကိုပွင့်လင်းမြင်သာမှုနဲ့အုပ်ချုပ်လျက်ရှိကြောင်းနဲ့ဒီမိုကရေစီကိုရှောင်လန်းနေကြောင်းပြတ်သားလူသိဆန္ဒလည်းရှိပုံရပါတယ်စဉ်းစားရမှာကမြန်မာနိုင်ငံနဲ့နိုင်ငံခြားတိုင်းပြည်များရဲ့ဆက်ဆံရေးပါအထူးသဖြင့်အင်းနီချင်းနိုင်ငံဖြစ်တဲ့တရုတ်မြန်မာဆက်ဆံရေးကိုဦးစားပေးစဉ်းစားဖို့လိုပါတယ်ဒီနိုင်ငံအစိုးရအနေနဲ့မြန်မာစုရကအနောက်နိုင်ငံအနေနဲ့ရင်းနှီးဆက်ဆံတာကိုမလိုလားတဲ့သဘောမှရှိနေပါတယ်။ထို့သဖြင့်အမေရိကန်နဲ့ဂျပန်နိုင်ငံတွေဥရောပနိုင်ငံတွေကမြန်မာနိုင်ငံရဲ့နိုင်ငံရေးမှာပါလာမှာကိုအကြောက်ဆုံးပါ။ဒေါ်ဆုအနေနဲ့မြေတိနိုင်ငံကိုဦးစားပေးဆက်ဆံရမလဲဆိုတော့စောင့်ကြည့်ရမယ့်အရေးဖြစ်နေပါတယ်။ပြီးတော့ကိုလည်းစီးပွားရေးနိုင်ငံရေးအရာပြစ်ပယ်လို့မရသလိုအနောက်နိုင်ငံတွေကိုလည်းမြန်မာနိုင်ငံရဲ့ဒီမိုကရေစီအပြောင်းအလဲအတွက်မဖြစ်မနေဆက်ဆံရမယ့်သဘောမှရှိနေပါတယ်။ ထို့သဖြင့်မြန်မာပြည်ရဲ့ပြည်တွင်းညဉ့်ညမ်းမှာတရုတ်ပြည်ကတနည်းတစ်ပုံလွှမ်းမိုးလျက်ရှိနေတယ်ဆိုတာကိုအားလုံးသိပြီးသားဖြစ်ပါတယ်။တခြားနိုင်ငံတွေထက်တရုတ်စိုးရကမြန်မာပြည်ရဲ့ညဉ့်ညမ်းကိုပိုပြီးအလေးထားပါတယ်။တခြားနိုင်ငံတွေထက်မြန်မာပြည်ရဲ့အနာဂတ်ပိုပြီးခံမှန်းနိုင်သူလည်းဖြစ်အနည်းကစောင့်ကြည့်သူလည်းဖြစ်ပါတယ်။ဒါကြောင့်သူတို့အနေနဲ့နိုင်ငံခြားရေးကိုကန့်တွယ်တဲ့နေရာမှာမြန်မာနိုင်ငံရဲ့လိုအပ်ချက်အရပြင်လဲပြောင်းလဲသဘောထားရှိရမှာဖြစ်ပါတယ်။နိုင်ငံရဲ့ဆက်ဆံရေးကိုကောင်းမွန်စွာကန့်တွယ်အသုံးချမှလည်းတိုင်းပြည်အတွက်အကျိုးရှိမှာဖြစ်ပါတယ်။သို့မဟုတ်ပါကနိုင်ငံကြီးရဲ့ဂျာမန်ညက်ပြီးပြည်တွင်းဆရာလည်းမချုပ်ငင်းမဲ့ဆီးရီးယားလိုကိုလံဘီယာတို့လိုပြည်ပကဝင်ရောက်ဆွတ်ဖက်လာရင်ငင်းချင်းရေးကလည်းဒီထက်မကအလံဝေးသွားနိုင်ပါတယ်ဆိုပြီးသူကရေးထားပါတယ်ခင်ဗျ။ဟု
တ်ကဲ့ဒါကိုထွန်းမြင့်ဝင်ပြီးဆွေးနွေးထားတာဖတ်ပေးတာကျေးဇူးတင်ပါတယ်ကောင်းလွန်ကြီး။ဟုတ်ဦးလာမြင့်တရဲမျိုးကဦးလာမြင့်ဝင်ပြီးဆွေးနွေးထားတာလို့လည်းဤဖတ်ပြပေးပါဦးနော်
။ဟုတ်ကဲ့ပါရှင်။သူရေးထားတာကတော့တီစဲနိုင်ငံခြားရေးမူဝါဒလွတ်လပ်ရေးခေတ္တလျှောက်အစဉ်ဆက်ကျင့်သုံးခဲ့တဲ့ကြားကနေဗက်မလိုက်မူကိုဆက်လက်ကင်ဆွေးနွေးဆဲဖြစ်ပါသည်။အကောင့်ထဲဖော်သင့်သည့်အနာဂတ်နိုင်ငံခြားရေးမူဝါဒအစ္စရေးစင်ကာပူတို့သည်နိုင်ငံငယ်များဖြစ်တော်လဲနိုင်ငံကြီးတွေနဲ့တွဲလဲတွဲခွဲလဲခွဲနိုင်သည့်မိမိခြေထောက်ပေါ်ရပ်တည်သည့်နိုင်ငံခြားရေးမူဝါဒများချနိုင်သည့်အဆင့်ရောက်နေပါပြီ။ Third World မှ First World အဆင့်နိုင်ငံတည်ဆောက်နိုင်မှသာလွတ်လပ်သည့်နိုင်ငံခြားရေးမူဝါဒချမှတ်နိုင်ပါမယ်ဆိုပြီးတော့သူကရေးသားထားပါတာပါ
။ဟုတ်ကဲ့ဒါကတရဲမျိုးကဦးလာမြင့်မှာဒီမှာဆွေးနွေးသွားသူနှစ်ယောက်လုံးကကိုထွန်းမြင့်ကဆိုရင်မြန်မာနိုင်ငံရဲ့လိုအပ်ချက်ရပြင်လဲပြောင်းလဲတဲ့သဘောထားရှိရမှာဖြစ်တယ်လို့ပြောသွားပြီးတော့ဒီတရဲမျိုးကဦးလာမြင့်ကတော့ဒီနိုင်ငံကြီးများနဲ့တွဲလဲတွဲခွဲလဲခွဲနိုင်တဲ့မိမိခြေထောက်ပေါ်ရပ်တည်နိုင်တဲ့နိုင်ငံခြားရေးမူများချမှတ်နိုင်ရဲ့အဆင့်ရောက်ရှိနေပြီလို့ပြောသွားပါတယ်ဘလို့သဘောရပါလဲရှင်ဟိုဖြည့်ကြပေးပါဟိုဝင်ကြီးဦးရဲ့ထွေရှင
်ဒါကျွန်တော်တို့ဟိုပေါ်စီဘုံခြေကံဥပဒေမှာရေးထားတာကလွတ်လပ်ပြီးတက်ကြွတဲ့နိုင်ငံခြားရေးဖက်မလိုက်နိုင်ငံခြားရေးမူဝါဒလို့ရေးထားတဲ့ကြောင့်ကြောင့်မလို့ကျွန်တော်တို့ကဗက်မလိုက်ဘူးဆိုရင်ဘယ်အောင်မှမဆုံးဖြတ်ဘဲနဲ့ချန်စီဘောခွာထိုင်နေတာမဟုတ်ပါဘူးခြေနေပေါ်မူတည်ပြီးနိုင်ငံရဲ့အကျိုးစီးပွားနဲ့နိုင်ငံတကာစံနှုန်းတွေပေါ်မူတည်ပြီးတော့မှကျွန်တော်တို့ဒီလိုအပ်လို့ရှိရင်ကျွန်တော်တို့ဒီဟာလာဖက်တပ်ကူရက်တီကောင်ရက်တီရမှာပေါ့ဒါမှမဟုတ်ကျွန်တော်တို့ဒီပြောင်းလဲပြင်နေဆိုတာကခုနပြောတဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာကိုကလွတ်လပ်ပြီးတက်ကြွတယ်ဆိုတဲ့ဖွင့်ဆိုချက်မှာကိုကပါထားပြီးဖြစ်တယ်လို့ကျွန်တော်တို့မြင်ပါတယ်အဲ့တိုင်းပဲကျင့်သုံးရမှာပ
ါဟုတ်ကဲ့ကျေးဇူးတင်ပါတယ်ရှင်ဆိုတော့အခုဆက်ပြီးတော့ကျွန်မဒီမြန်မာဒီအစိုးရတည်းရဲ့နိုင်ငံသားရေးမူဝါဒနဲ့ပတ်သက်ပြီးတော့ရင်ဒီဥရောပတမက္ကနဲ့ဟိုသူတို့ဆက်ဆံရေးအကြောင်းနည်းနည်းအဲ့ဘက်ကိုလှည့်ကြပါလေဒီလူခွင့်ရေးကောင်စီမှာမြန်မာနိုင်ငံဒီလူခွင့်ရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒီဆုံးဖြတ်ချက်ထွက်တာမျိုးကိုဒီမဖြစ်စေချင်ဘူးဆိုပြီးတော့မြန်မာလက်ရှိအစိုးရကပြောဆိုလှုံ့ဆော်ခဲ့တာရှိပေမဲ့လေဒီကုလသမဂ္ဂလူခွင့်ရေးကောင်စီမှာဆုံးဖြတ်ချက်မူကြောင်းEU ကတင်လိုက်ပါတယ်ပြီးတော့ဒီ American ပါဝင်ဒီဟိုအနောက်နိုင်ငံအများစုကထောက်ခံတယ်တရုတ်ရုရှားကဟိုဂျာနီနိုင်ငံနဲ့အနေနဲ့နေခဲ့တယ်ဒါရီဖြစ်သွားလို့အခုဒေါအောင်ဆန်းစုကြည်ကဥရောပခီးစင်မှာသွားပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးဥရောပနိုင်ငံတွေနဲ့ဆွေးနွေးတာလို့ယူဆရပါတယ်အဲ့တော့ဒီဥရောပနိုင်ငံ EU ဘက်ကတကယ်တမ်းဒေါအောင်ဆန်းစုကြည်ပြန်ပြီးတော့ဖြောင်းပြနိုင်ခဲ့တယ်လို့ယူဆပါလားဦးအောင်သူငင်းသုံးသပ်ပေးပါရှင်
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီဒီပလိုမစီလို့ခေါ်တဲ့စံတမိုင်းကိစ္စတွေပြန်ကြည့်ရင်ပေါ့နော်ဆိုတော့သူတို့ပြောတာက maximization of national interest ပေါ့အဲ့တော့ကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားကဘာလဲဒါကိုကျွန်တော်တို့အများဆုံးဘယ်လောက်ထိရအောင်ချဲ့ထွင်နိုင်မလဲဆိုတော့ကိစ္စတွေပေါ်မူတည်ပါတယ်ဆိုတော့အဲ့တော့တော့အခုလက်ရှိတက်လာတဲ့ NLD အစိုးရအနေထားကကျွန်တော်တို့ရဲ့အမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာကိုသူတို့ကဘယ်လိုအဓိပ္ပာယ်ဖွင့်ဆိုထားသလဲပေါ့ဆိုတော့ဒီကိစ္စပေါ်မူတည်ပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ကဒီအမျိုးသားအကျိုးစီးပွားကိုဘယ်လောက်ထိအတိုင်းတာပြီးချက်ထွင်နိုင်မလဲဆိုတော့ပြဿနာရှိပါတယ်အဲ့တော့ခုနအစိုးပိုင်းကကျွန်တော်ဆွေးနွေးချက်တွေမှာလည်းကြားပါတယ် small country လို့ခေါ်တယ်ကျွန်တော်တို့နိုင်ငံကအင်အားလဲငယ်တယ်သိပ်ပြီးတော့လဲဩဇာလဲသိပ်မထီရောက်တဲ့နိုင်ငံမျိုးပေါ့ဆိုတော့ဒီအနေအထားမျိုးမှာကျွန်တော်တို့ကသိပ်ပြီးတော့များများဆဆတော့လုတ်ပိုင်ခွင့်မရှိပါဘူးဆိုတော့ဒီအနေအထားမျိုးမှာတော့ကျွန်တော်တို့အနေအထားကခုနပြောတဲ့ဥရောပနိုင်ငံတွေပဲဟိုခီးလှဲ့တယ်အဲ့ဒီအချိန်မှာဘာရနိုင်တယ်လဲပေါ့ဆိုတော့ဒီအနေအထားမှာတော့နိုင်ငံတကာအကူအညီတချို့ရနိုင်ပါတယ်ကျွန်တော်တို့မြန်မာနိုင်ငံပေါ်စာနာမှုတချို့ရနိုင်ပါတယ်ဆိုတော့ဒီထက်ပိုပြီးတော့တိတ်ထူးထူးခြားခြားရနိုင်တဲ့အနေအထားမဟုတ်ဘူးလို့တော့ကျွန်တော်ယူဆပါတယ်ပြီးတဲ့ခါကျတော့ကျွန်တော်တို့ရဲ့လက်ရှိအမျိုးသားအကျိုးစီးပွားဆိုတာဘာလဲဆိုတာစမ်းဖတ်ထားပြီးတော့အခါကျတော့မှကျွန်တော်တို့ဘယ်လောက်ထိချဲ့ထွင်နိုင်မလဲဆိုတာဒါစဉ်းစားဖို့လည်းလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးအောင်သုံးကြီးသုံးသက်ပေးရကျေးဇူးတင်ပါတယ်ဟိုအခုဆွေးနွေးကန်တက်ဝက်လဲကြိုးပြီဆိုတော့ကျွန်တော်တို့ဒီဟိုအခုဆွေးနွေးဖို့လေလိုင်းပေါ်မှာစောင့်နေတဲ့တော်ရရှင်တွေကိုကျွန်မဖိတ်ခေါ်ချင်ပါတယ်ပထမဦးဆုံး wondering ကဦးချစ်မြစ်လေလိုင်းပေါ်မှာရှိနေပါလားရှင်
ဟုတ်ကဲ့ပါခ
င်ဗျာဟုတ်ကဲ့ဦးချင်းမြဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်နောက်ပြီးတော့ဒီအခုပြင်နိုင်ဆွေးနွေးရဲ့ပညာရှင်တွေလည်းလေလိုင်းမှာရှိနေတယ်ဆိုတော့တို့ကိုလည်းတိုက်ရိုက်မေးခွန်းတွေမေးနိုင်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာဆက်မကျွန်တော်တို့ဟိုနိုင်ငံညာဆက်ဆံရေးမူဝါဒဆိုတာလေကျွန်တော်တို့ဟိုဟာနိုင်ငံတည်တည်မှာရှိကြတယ်လေနောက်ပြီးတော့အဲ့ဒါလည်းဆိုတော့နိုင်ငံတည်တည်ရဲ့အကျိုးစီးပွားနဲ့ဆက်ဆက်ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဆက်ဆံရတာဆိုတော့လေအဲ့မူဝါဒတွေချမှတ်တာဆိုတော့ကျွန်တော်တို့ကလေဟိုဘလူးဆိုလေဆိုတော့ကျွန်တော်နားလေတော့ပြောရင်ဆက်မရဲဟိုနိုင်ငံသားလွတ်လပ်ရေးတက်ကြတဲ့နိုင်ငံသားရေးမူဝါဒဆိုတော့ဥနေဝင်လက်ထက်ကလည်းရှိခဲ့တာပဲလीဒါပေမဲ့ကျွန်တော်တို့ဒီဟိုကျွန်တော်88ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်စစ်တပ်အစိုးရပိုင်းစစ်တပ်အစိုးရအုပ်ချုပ်တဲ့အချိန်ဒီဘက်ပိုင်းမှာဆိုရင်ကျွန်တော်တို့ရဲ့ဟိုနိုင်ငံဟိုဖိအားရေမျိုးမျိုးနဲ့ကြုံရတယ်လीအဲ့ဒီကနေပြီးတော့ကျွန်တော်တို့ဒီဒီမိုကရေစီတက်လန်းတဲ့အခါကျတော့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်သားကျွန်တော်၄ပုံ၃ပုံနဲ့ဟောကျွန်တော်၄ပုံ၃ပုံကအယတားအစိုးရဒီလိုတိစောက်တဲ့အခါကျတော့ဒါ2008ဖွဲ့စည်းပုံအခြေခံဥပဒေအရခုနလိုကျွန်တော်တို့ဟိုပါလုံးဝမပြုတ်ပြင်သေးဘူးဒီ၄ပုံ၃ပုံကပါသေးတယ်ဆိုရင်ကျွန်တော်တို့လက်ရှိအစိုးရ NLD အစိုးရကလည်းနိုင်ငံရေးမူဝါဒမှာသူအကျိုးစီးပွားကိုအကျိုးစီးပွားကျွန်တော်တို့ဒီစံကြီးစံညွန်းတွေနဲ့ကန့်ကြီးတဲ့နိုင်ငံရေးဟို policy တွေကိုကျွန်တော်တို့ကဟိုပြည့်ပြည့်ဝဝတော့တွားနိုင်သေးမယ်လို့မထင်ဘူးဆရာမ
ဟုတ်ကဲ့ဒါဒီဝင်ရောက်ပြီးဆွေးနွေးတဲ့ဒီဝင်းတွင်ကဦးချင်းမြင့်ရဲ့အမြင်ပါဟိုအခုဆက်ပြီးတော့ဒီဟိုစာရေးပြီးတော့ပို့လာတဲ့တော်ရရှင်တယောက်ဒါသူကတော့ခိတဂျပန်ဂျပန်ကိုရောက်နေတဲ့ကိုမင်းဖြစ်ပါတယ်ကိုမင်းဝင်ပြီးတော့ဆွေးနွေးထားတာကိုကိုရဲနိုင်ဖတ်ပြပေးပါရှင
်နိုင်ငံတော်အတိုင်းအမြင်ပုဂ္ဂိုလ်တော်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်ပြောကြားချက်တွေကိုသုံးသပ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့ပဂတိအရှိတရားတွေပေါ်မှာသူရဲ့တမာတမတ်ကြကြယက်တီချက်တွေကိုနိုင်ငံတကာအတိုင်းအဝန်ရှေ့မှောက်မှာပုံမှန်လင်းလင်းထုတ်ဖော်ရှင်းပြခွင့်ရလိုက်တယ်လို့မြန်မာတွေအထူးသဖြင့်ရခိုင်ပြည်နယ်အရေးကိစ္စမှာဆိုလို့ရှိရင်မြန်မာတပ်မတော်ကိုလူကြမ်းကြီးနေရာကအမြဲပုံပေါ်တတ်တဲ့ EU နဲ့ Islamic အတိုင်းအဝန်တို့ရဲ့ယက်တီချက်တွေကဟာခွက်တွေကိုတိတိယောက်ယောက်ထောက်ပြသွားခဲ့တာကိုတွေ့ရပါတယ်လက်နက်ကန်အကြမ်းဖက်သမားတွေကိုတပ်မတော်ကအပြင်းထန်နေတဲ့နေရာမှာလူမျိုးလုံးတပ်ဖြတ်မှုအာဓမ္မကျင့်မှုလိုမျိုးစိုးရတဲ့လူခွင့်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းပြစ်မှုကျူးလွန်ပြီးဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးတိမ်းဆောင်သွားသူတွေနဲ့သူတို့ရဲ့အတိုင်းအဝန်ကအလွန်အကျွံလှုပ်ကြံဖန်တီးထုတ်လွှင့်တဲ့သတင်းမှားတွေပေါ်မှာအခြေခံပြီးယက်တီဆုံးဖြတ်ချက်ချနေကြတာဒီဆွဆွဲချက်တွေကအများစုဟာတပ်တွေတာရကတိကျခိုင်တုံးမှုမရှိတာသတင်းမှာရရှိရေးနိုင်ငံတော်သမ္မတရုံးရဲ့ခွင့်ပြုချက်နဲ့မီဒီယာတွေတွားရောက်သတင်းယူစင်မှာတွေးဆမေးမြန်းချက်တွေကိုဖေကြားတဲ့သူတွေကိုတရားခံမဖော်နိုင်ဘဲတပ်ဖြတ်ခံရတာအစိုးရနဲ့ပူးပေါင်းဆောင်ရွက်သူဘင်္ဂလီတွေကိုအကြမ်းဖက်သမားတွေကဖမ်းဆီးနှိပ်စက်တပ်ဖြတ်နှုတ်ပိတ်ခံနေရတာဘင်္ဂလီတွေရဲ့ဒုက္ခရောက်မှုတွေကိုတစ်ဖက်သက်ရှုမြင်ပြီးလူနည်းစုဖြစ်လာတာနဲ့ဒေသခံနိုင်ငံသားတွေပေါ်ကြားရောက်တဲ့အသက်အိုးအိမ်ချင်းချောက်ခံရမှုအတိဒုက္ခရောက်ရမှုတွေကိုလစ်လျူရှုထားလို့မရတာစတဲ့မီဒီယာတွေအတော်များများကလစ်လျူရှုထားကြတဲ့ပဂတိအမှန်တရားတွေကိုပွင့်ပွင့်လင်းလင်းထောက်ပြသွားနိုင်ကြတာတွေ့ရပါတယ်တစ်ချိန်တည်းမှာပဲနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်အနေနဲ့တပ်မတော်ပေါ်မှာစန့်ကျင်ဘက်အင်အားတရက်အဖြစ်သဘောမထားပဲဒီမိုကရေစီလမ်းကြောင်းပေါ်ကိုအတူဆွဲခေါ်နိုင်ရေးတစိမ့်တဝန်းနဲ့ပူပေါင်းဆောင်ရွက်လာတဲ့ယက်တီချက်တွေကိုတွေးလာရတဲ့အတွက်ငင်းငယ်ရေးလုပ်ငန်းစမှာမျောလင်းချက်အလင်းရောင်ပိုတန်းလာတယ်လို့ယူဆမိပါတယ
်။ဒါဂျပန်ကကိုမင်းရဲ့အမြင်မှာသူကအခုမှမေးခွန်းမေးမှာပါ။သူမေးထားတာကနိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ EU အပါအဝင်အနောက်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝန်ကဘယ်လိုရှုမြင်တယ်လို့ယူဆပါလဲတဲ့။အားပေးထောက်ခံမှုကြဆင်းသွားနိုင်လား၊ပိုတိုးလာနိုင်မလား။တက်မရော်အပေါ်မှာရောဒီကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံကအတိုင်းအဝန်ရဲ့သဘောထားအမြင်ပြောင်းသွားနိုင်မှာမလားတဲ့။ဒေါက်တာတင့်စေဒီကိစ္စနဲ့ပတ်သက်ပြီးတော့သုံးသပ်ပေးပါရှင်သူဆိုလိုတာကဒီရခိုင်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဒီနိုင်ငံတကာကဒေါက်ဆန်းစုကြည်နဲ့အစိုးရရဲ့ရည်တည်ချက်ပေါ်မှာဘလို့ရှုမြင်တယ်လဲဆိုတာပ
ါဟုတ်ကဲ့ခင်ဗျအဲဒီလိုကနိုင်ငံတကာဆိုတာကျွန်တော်ဒီမှတ်ချက်ကိုပေးဖို့အတွက်ဆရာကိုလွန်သူဆရာဦးဝင်းတင်ကိုကျွန်တော်တော့သတိရတယ်ကျွန်တော်ကဆရာဦးတင်ကိုဒီမိုကရေစီလို့ရှားမှုမှာနိုင်ငံတကာကကျွန်တော်ဗမာနိုင်ငံရဲ့ပဂတိအခြေအနေကိုသိမသိဘူးဆရာဆိုတော့ဦးဝင်းတင်ကတီးပြီးတော့မလောက်ကြတာလည်းရှိတယ်ဆရာလို့ပြောပါတယ်ခင်ဗျအဲ့တော့ဒီနေ့တော့အောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်မှာပြောဆိုချက်တွေကိုကြည့်လို့ရှိရင်နိုင်ငံတကာကဘယ်လိုယူဆမလဲဆိုတော့သူတို့ယူဆကြတယ်လို့တော့ယူဆတယ်သို့တော့ကောင်းတာကတော့ဒီတဝန်ရှိဆုံးပုဂ္ဂိုလ်အသီးဆုံးပုဂ္ဂိုလ်တကူကနေပဲချင်းနေမှကိုတင်ပြခွင့်ရလိုက်တယ်တော့အောင်ဆန်းစုကြည်ဟာတကားပြောရင်လေဒီတက်နဲ့အချက်လက်ကိုချစ်ခံပြီးပြောတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်သူ့စကားတွေဟာအမတန်ဟိုဥရောပသမဂ္ဂဝန်ကြီးမှာဖြစ်ရောက်မဲ့အခြေအနေမှန်ကိုပြင်ပြနိုင်တဲ့အတွက်အဲ့ဒီနိုင်ငံတွေကလည်းဗမာနိုင်ငံပေါ်မှာဆက်ဆက်နဲ့သဘောထားတွေဟာမှန်ကန်တဲ့ဘက်ကိုဦးတည်လာနိုင်တယ်လို့ဟိုကျွန်တော်မြင်နေခုနဟိုတော်တော်ရှင်းနေဆွေးနွေးကြတယ်လို့ပေါ့ဟို ဟိုသတင်းမီဒီယာကိစ္စတွေကလည်းဟိုလွန်ခဲ့တာတွေပါတာဟောအတမ်းမတော်အတွက်လည်းပဲဒီတိုင်းပါပဲတမ်းမတော်ဟိုဒေါ်အောင်ဆန်းစုကြီးကသိကောင်းပါတယ်လို့လည်းပြောတာမဟုတ်ဘူးသိဆိုးပါတယ်လို့လည်းပြောတာမဟုတ်ပဲနဲ့ဘာမှနိုင်ငံရဲ့လက်ရှိနိုင်ငံရေးနိုင်ငံရေးစီကြောင်းအရာတမ်းမတော်နဲ့လက်တွဲပြီးလုပ်နိုင်တဲ့ဘူဟာနေသူပြောသွားတာဖြစ်တဲ့တွေ့တမ်းမတော်အတွက်လည်းဟိုပို့ပြီးတော့ဟာလာအပြုသဘောဘက်ကိုပို့ပြီးတော့ဟိုရောက်လာအောင်ဆက်ဆိုင်အောင်ကြားတယ်လို့ကျွန်တော်အားပြုလို့မြင်ပါတယ
်ဟုတ်ကဲ့ဒီမှာဒုတိယပိုင်းမေးခွန်းဝင်ကြီးဦးရဲ့ချက်ကိုမေးချင်ပါတယ်ရှင် NLD အစိုးရအဖွဲ့ဦးဆောင်နေတဲ့မြန်မာဒီမိုကရေစီအရေးမှာတဲ့တက်မတော်ဘက်ကရောဒေါအောင်ဆန်းစုကြည်တွားခြင်းနဲ့လမ်းကြောင်းအတိုင်းစိတ်ရင်းစေနာမမနဲ့အတူတကွတစိတ်တဝန်းနဲ့ပူပေါင်းဆောင်ရွက်လာဖို့ဖြစ်နိုင်မလားတဲ့ဘလို့အကဲဖြတ်ပါမလဲဦးရဲ့ထွတ်ရှင်
ကျွန်တော်ရဲ့အမြင်ကတော့တမတော်ကပုဂ္ဂိုလ်ပေါ်မူတည်တာတဲ့ဖွဲ့စည်းပုံအခြေခံဥပဒေကသူ့ကိုပေးရထားတဲ့အခမ်းကဏ္ဍအတိုင်းပဲသူအတိအကျလုပ်ဆောင်မယ်လို့ပဲကျွန်တော်မြင်တယ်။အဲ့ဒီတည်းလဲပို့ပြီးတော့ခွေရည်ယူပြီးတော့လုံးဝမဟုတ်ဘူး။အဲ့ဒီတည်းလဲလျှော့ပြီးတော့လုံးဝမဟုတ်ဘူး။ဒေါန်သာသူကြည့်လက်ထက်မှာပဲဖြစ်ဖြစ်ဦးသိန်းစိန်လက်ထက်မှာပဲဖြစ်ဖြစ်နောင်ဘယ်ဆိုရပဲတက်တဲ့တမတော်ကတော့ဖွဲ့စည်းပုံအခြေခံဥပဒေမူပေါင်းဆိုတဲ့ထည့်ရပဲရပ်တည်ပြီးတော့လုပ်မယ်လို့ကျွန်တော်ထင်ပါတယ်။ဒါတော့ကျွန်တော်ရဲ့အမြင်ပါ။
ဟုတ်ကဲ့ရှင်ဟိုဒီမှာဟိုမြန်မာနိုင်ငံနဲ့နိုင်ငံတကာရဲ့ဆက်ဆံရေးနဲ့ပတ်သက်ရင်ဟိုခြံထားလို့မရရဲ့အရေးကြီးတဲ့အိန္ဒိယနိုင်ငံတရုတ်နဲ့ဆက်ဆံရေးကိုလည်းနည်းနည်းလေးအချိန်ပေးပြီးတော့ဆွေးနွေးကြပါရစေဟိုကျွန်တော်တို့5မိနစ်ကျော်ပဲအချိန်ရပါတော့ရေဒေါ်ဆန်းစုကြည်ဟိုအစိုးရအဖွဲ့လက်ထက်မှာပေါ့နော်အခုဟိုတရုတ်နဲ့ပြန်ပြီးတော့ဟိုဦးသိန်းစိန်အစိုးရတော့ကနည်းနည်းတရုတ်နဲ့ဟိုကင်းကွာသွားရနေပြီးပြန်ပြောပြေးလဲဖို့စူးစမ်းတာလေအများကြီးတွေ့ရပါလေတရုတ်ဘက်ကကြတော့လေဒီကမ္ဘာလမ်းစီမံကိန်းကလည်းအရေးကြီးနေတယ်ပြီးတော့မြန်မာနိုင်ငံရဲ့နေဆက်လုံခြုံရေးငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းပါပြီးတော့တိတိတာဝင်ပြီးတော့ကွန်ဂျီထောက်ပံ့ချင်တာမျိုးတွေပြလာတယ်ဆိုတော့ဟိုပြီးတော့တလောကလည်းသမရဦးထင်ကျော်ကပဲဒီတရုတ်နိုင်ငံကိုသွားခဲ့သေးတယ်ဒေါ်ဆန်းစုကြည်ကလည်းမကြခင်မှာပဲတရုတ်နိုင်ငံကိုသွားဖို့ရှိပါတယ်ဒါတွေကြည့်မယ်ဆိုရင်အထက်ခံလက်ထက်မှာပို့ပြီးတော့နီးကပ်မှုရှိတဲ့နိုင်ငံတွေထက်အခုဒီအိန္ဒိယချင်းတရုတ်နိုင်ငံဘက်ကအစိုးရဟုတ်အခြေအနေကိုရောက်တော့မှဒေါ်ဆန်းစုကြည်အစိုးရဘက်ကပို့ပြီးတော့ရိမ်းလာပါလားဦးအောင်သူငိန်သုံးသပ်ပေးပါလားရှင
်ဟုတ်ကဲ့ဟိုကျွန်တော်တို့ဟိုပြောရမယ်ဆိုလို့ရှိရင်ခုနဦးရဲ့ထုတ်ဆွေးနွေးသွားတဲ့အတိုင်းပဲဒီဖွဲ့စည်းပုံအခြေခံဥပဒေကကျွန်တော်တို့အားလုံးရဲ့ frame ဆိုတဲ့ဟိုကျွန်တော်တို့မူပေါင်းသတ်မှတ်ထားပေးပါတယ်ဆိုတော့အဲ့ဒီကြားထဲမှာလက်ရှိတက်လာတဲ့ NLD အစိုးရကလှုပ်ရှားခွင့်အချို့တစုံတရာရှိပါတယ်ဆိုတော့ဒါပေမဲ့လည်းလက်တွေ့ပြောရမယ်ဆိုလို့ရှိရင်ကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်ကျွန်တော်တို့ရဲ့ဟိုကစားပိုင်ခွင့်ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်တွေကအကန့်အသတ်အများကြီးရှိပါတယ်ဆိုတော့အဲ့ဒီအနေအထားမှာကျွန်တော်တို့က small country လို့ခေါ်တဲ့နိုင်ငံလေးဖြစ်တဲ့အလျောက်မှာကျွန်တော်တို့ကဘာတွေကိုလုပ်နိုင်မလဲဆိုတဲ့ဟာမျိုးလည်းအကန့်အသတ်ရှိပါတယ်ဆိုတော့အထူးသဖြင့်တော့ကျွန်တော်တို့ကဟိုအခုမြစ်ဆုံကိစ္စမျိုးကိုဘယ်လိုဆုံးဖြတ်မှာလဲကျွန်တော်တို့ကတချို့လက်ခဲတင်းတင်းဖြစ်နေတဲ့ကိစ္စမျိုးဘယ်လိုဆုံးဖြတ်မှာလဲပေါ့နော်ဆိုတော့ကျွန်တော်တို့ရဲ့အများကြီးအကန့်အသတ်ရှိတဲ့အနေအထားမျိုးဖြစ်ပါတယ်ဆိုတော့အဲ့ဒီအနေအထားမှာတော့ခုနပြောတဲ့ဟိုနိုင်ငံကြီးတွေကိုကစားဖို့တက်စားရင်ကျွန်တော်တို့ကကိုယ့်ရဲ့အခြေခံမူအပေါ်မှာရပ်တည်တဲ့ဟိုရပ်တည်ချက်မျိုးပေါ့နော်ဘယ်မလိုက်ပဲနဲ့ကျွန်တော်တို့ကတက်ကြွတဲ့သာသဖြင့်ဒီလိုလှုပ်ရှားမှုမျိုးပေါ့ဆိုတော့ဒီအနေအထားမျိုးပါပဲကျွန်တော်တို့ရဲ့နိုင်ငံကြီးလှုပ်ရှားမှုမူပေါင်းကဆက်ရှိနေလိမ့်မယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျဟုတ်ကဲ့ကိုရနိုင်ရေကျွန်တော်တို့နောက်ဆုံးစောင့်နေတဲ့လေးလိုင်းပေါ်ကသောရရှင်တယောက်ကိုအချိန်ပေးခြင်းပါတယ်ဒီကိုကျော်ထိထိလေးလိုင်းပေါ်မှာရောက်နေပါတယ်နော်
ဟုတ်ကဲ့
ကိုကျော်ထိထိဟုတ်ကဲ့ကျွန်တော်တို့အချိန်နည်းနည်းနည်းနေပါတယ်မြန်မြန်လေးဝင်ပြီးတော့ဆွေးနွေးစရာရှိတာမေးမြန်းစရာရှိတာမေးနိုင်ပါတယ်ရှင
်အများကြီးမရှိပါဘူးကျွန်တော်အနေနဲ့ကဘာဖြစ်လို့ဒေါ်အောင်ဆန်းစုကြည်ရဲ့နိုင်ငံခြားရေးမူဝါဒကိုထောက်ခံပါလဲ။ဒီလေလေးစားပါလေ။အမေရဲ့ဟိုပေါ့မေဒေါ်အောင်ဆန်းစုကြည်ရဲ့လှုပ်ရှားမှုတွေကပေါ့နော်။လက်ရောညီတွေရှိအောင်လှုပ်ရှားသွားလာပြီးတော့ဆက်ဆံ။နောက်ခုတရုတ်နဲ့ဆက်ဆံမဲ့ကိစ္စလည်းရှိရတဲ့ကြောင့်မို့လို့အခြေအနေကိုကြည့်ပြီးလှုပ်ရှားရတာအားရဝမ်းသာပါလေ။
ဟုတ်ကဲ့ဒါကိုကျော်ထိထိမြန်မာနိုင်ငံသူရဲ့သဘောထားအမြင်ပါဆိုတော့ Facebook မှာရေးလာတဲ့သောရရှင်တယောက် Eve Chow ကလည်းဒီရခိုင်ကိစ္စနဲ့ငြိမ်းချမ်းရေးကိစ္စတွေကတော့မြန်မာပြည်တစ်ခုလုံးပါဝင်ပြီးတော့ဆောင်ရွက်ရမယ့်ကိစ္စတွေလို့မြင်ပါတယ်တဲ့ဒေါ်အောင်ဆန်းသူကြီးကဘလို့ပင်ငြိမ်းချမ်းခြင်းမှာတော့ညာလည်းပဲတခြားသူတွေရောမြန်မာပြည်သူတွေပါဝိုင်းဝန်းလိုက်ပါဆောင်ရွက်ရမယ်လို့မြင်ပါတယ်နိုင်ငံသားရေးကိစ္စမှာတော့အောင်မြင်စွာဆောင်ရွက်နေတာပဲတဲ့အမေစုကဆိုပြီးပြောလာပါတယ်ဟုတ်ကဲ့ကျမတို့အချိန်2မိနစ်ပဲလိုပါတော့ရှင်ဒီမှာဟိုပင်တိုင်းပါဝင်တော့ဆွေးနွေးကြရပညာရှင်တွေကိုကျမနေနဲ့အပိတ်မေးခွန်းလေးမေးချင်ပါတယ်နော်ဒီအခုမြန်မာအစိုးရလက်ရှိအစိုးရလက်ထက်မှာဒီရှေ့ဆက်ပေါ်မြန်မာနိုင်ငံသားရေးဆက်ဆံရေးကဒီအနောက်နိုင်ငံတွေနဲ့ဒီ ရုတ်အာဆီယံတို့နဲ့ဟိုပုံပြန်နှွေးထွေးလာတဲ့အခြေအနေနောက်နိုင်ငံတွေနဲ့လည်းနည်းနည်းလေးဝေးခွာသလိုဖြစ်နေတဲ့အခြေအနေကိုနှစ်ဖက်ချင်းခွင်းရှာမျှနိုင်မယ့်အနေအထားမှာရှိပါလားဒါမှမဟုတ်တစ်ဖက်ဖက်ကိုအလေးသာသွားနိုင်လားအဲ့ရနေပြောမြမအကျိုးရှိဖို့ဘယ်လိုရိုက်ခတ်မှုရှိနိုင်မှာလဲရှင်ပထမဦးဆုံးဦးရဲခက်တူတူလေးသုံးသပ်ပေးပါနော်
မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးတည်ဆောက်မှုနဲ့ပတ်သက်ရင်တရုတ်ကိုကျွန်တော်တို့ကပို့ပြီးတော့အလေးထားလိမ့်မယ်။ဒီကတော့မြန်မာနိုင်ငံဟာအထူးကြောင့်ဖြစ်ချင်မှုနိုင်ငံတကာစံနှုန်းတွေနဲ့အညီဆက်ဆံခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအနောက်နိုင်ငံတွေဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ရဲ့သဘောထားတွေသူတို့ရဲ့စံနှုန်းတန်ဖိုးတွေနဲ့ကျွန်တော်တို့ရဲ့အမျိုးသားကြိုးစီးပွားကိုလိုက်လွန်ကြည့်တွေဖြစ်အောင်ကျွန်တော်ချိန်ဆနိုင်ရ။သုံးကတော့ဒေတာပြင်မှာဆက်ကြွတဲ့နိုင်ငံတစ်ခုဖြစ်နေပါဝင်ခြင်းနဲ့ဆိုရင်ကျွန်တော်တို့ဒီအာဆီယံရဲ့အခန့်ကဏ္ဍကိုအခုလည်းပို့ပြီးတော့အလေးထားဖို့လိုတယ်လို့မြင်ပါတယ်ဘယ်လောက်ပါလဲ
ဟုတ်ကဲ့ရှင်ဦးအောင်သူငယ်တုံးသက်ပေးပါရှင
်ဟုတ်ကဲ့ဟိုကျွန်တော်ပထမသုံးသချင်တာကဒေါ်အောင်ဆန်းစုကြည်လက်ရှိအခု NLD အစိုးရအနာရစဉ်ကာလမှာပြောလာရှိပါတယ်အထူးသဖြင့်တော့သူက People Center Diplomacy ပေါ့ပြည်သူအခြေပြုဟိုကျွန်တော်တို့တန်တမာရေးလုပ်ငန်းဆိုတာမျိုးပြောပါတယ်အခုအချိန်ထိကဒါနဲ့ပတ်သက်ပြီးတော့ဖွင့်ဆိုရှင်းပြမှုဆက်လုပ်တဲ့ဟိုကဏ္ဍတွေအများကြီးအားနေတဲ့ပုံစံမျိုးရှိပါတယ်ဆိုတော့ဒါကိုကျွန်တော်တို့ဆက်ပြီးတော့အားဖြည့်တင်တယ်လို့ယူဆပါတယ်ဆိုတော့အဲ့တော့နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့တန်တမာရေးလုပ်ငန်းကိုဆက်သွားမယ်ဆိုလို့ရှိရင်ပေါ့နော်ဆိုတော့အထူးသဖြင့်တော့နိုင်ငံတကာရဲ့စံချိန်စာညွှန်းပေါ့အထူးသဖြင့်မြန်မာနိုင်ငံမှာအရေးကြီးတဲ့ဒီ CAG လို့ခေါ်တဲ့ဒီ convention against torture ပေါ့ဒီနှိပ်စက်ညှဉ်းပန်းမှုကိုစတင်တဲ့ဒီနိုင်ငံတကာသဘောတူညီရေးပေါ့ဆိုတော့ဒါတော့ဆိုလို့ရှိရင်လက်မှတ်ထိုးတင်တယ်လို့ယူဆပါတယ်ဒီလိုထိုးခြင်းအဖြစ်လဲကျွန်တော်တို့မြန်မာနိုင်ငံဒါမှမဟုတ်ရင်လည်း NLD အစိုးရအတွက်နောက်ထပ်ကျွန်တော်တို့ခီးတစ်ခုကိုဆက်ပြီးတော့ဟိုကျွန်တော်တို့အမှတ်ထားနိုင်လိမ့်မယ်လို့ယူဆပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ရှင်ဒေါက်တာတင်းစွေအနေနဲ့ရောဘယ်လိုယူဆပါလဲရှင် second 30လောက်တုံးသက်ပြပါ
ဟုတ်ကဲ့ပထမဆုံးတစ်ချက်ကကျွန်တော်နဲ့တွေ့ဆွေးနွေးတဲ့ပုဂ္ဂိုလ်တွေပြောတဲ့2008ဖွဲ့စည်းပုံကိစ္စဒီဖွဲ့စည်းပုံကြီးကတစ်စလုံးရှိမှာမဟုတ်ဘူးဒေါက်တာဆန်းစုကြည်ခုဆောင်ရွက်နေတဲ့နိုင်ငံတကာဆက်ဆံရေးကိစ္စအပေါ်ဝင်အားလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးဘက်ကဦးတည်ပြီးသွားနေတယ်နောက်တစ်ခါနိုင်ငံတကာကိစ္စမှာဒေါက်အောင်ဆန်းစုကြည်ဟာသူ့ရဲ့အတင်ပေါ်ကြော်ကြားမှုအရှိန်အဟောင်းကိုသုံးပြီးတော့ဗမာနိုင်ငံရဲ့အမျိုးသားအကျိုးစီးပွားကိုအနောက်နိုင်ငံတွေရောတရုတ်ရောအာဆီယံရောသုံးဦးသုံးဖွဲ့ကိုအပေါင်းဆုံးသုံးချနိုင်မဲ့ပုံကိုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ရှင်ဟိုစနေညတိုက်ရိုက်လေးလိုက်အစီအစဉ်ကတော့ဒီမာနဲ့ညီကုန်းချုပ်ချင်ပါရဲ့ပင်နိုင်ပါဝင်ပြီးဆွေးနွေးပေးကြတဲ့ဝင်ကြီးဟောင်းဦးရက်ထွတ်နိုင်ငံရေးသုံးသက်သူဦးအောင်သူငယ်ဦးတင်ဆွေနောက်ပြီးတော့ဝင်ရောက်ဆွေးနွေးတဲ့သူတွေနဲ့အီးမေးလ်ကနေဝင်ပြီးဆွေးနွေးတဲ့သူတွေ Facebook ကနေမှတ်ချက်ရေးပို့တဲ့သူတွေအားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
စဉ်ထုတ်လို့ရမူကိုရနိုင်တဲ့မဲအေးသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ခဲ့ကြတာဖြစ်ပါတယ်။တိုင်းလေးလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေထုတ်လို့တဲ့စီစဉ်နဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ခုခါမှာတော့ VOA ရဲ့စနေညသတင်းချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်။
မေကန်ဆွေရဲ့မွေးစေဝါထင်းချုပ်ရေးရုံးတွေဗန္ဒာရေးထောက်ပံ့တွေကိုအကြီးအကျယ်ရှော့ချပြတ်တက်ဖို့သမ္မတဒေါ်နယ်ထရန့်ဆွေရကဆွေပြုလိုက်ပါတယ်။သမ္မတရွေးကောက်ပွဲမဲဆွေတို့ကမွေးစေဝါနေ့နေ့ဦးစားပေးဖို့ကတိပြုထားပေမဲ့အမေရိကန်မျိုးသားမွေးစေဝါထင်းချုပ်ရေးမူဝါဒရေးရုံးရုံးရဲ့ဗန္ဒာရေးကိုဒေါ်လာ364သန်းကနေ24သန်းထိ95ရာခိုင်နှုန်းရှော့ချဖို့အဆိုပြုလိုက်တာပါ။အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကျောင်းဝင်နှောက်ယှက်ခဲ့တယ်လို့ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့အမေရိကန်ထက်တော်ထောက်လိုင်းကော်မတီကရုရှားနဲ့ဆက်နွယ်မှုရှိနေတဲ့သတင်းချက်လက်တွေကိုပေးအပ်ဖို့သမ္မတဒေါ်နယ်ထရန့်ရဲ့အရာရှိဟောင်းတွေကိုညွှန်ကြားလိုက်ပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကဩစာလွှမ်းမိုးမှုကိုစ조사ခဲ့တဲ့လိုရနဲ့ပတ်သက်လို့အမေရိကန်ကွန်ဂရက်စ်လွှတ်တော်ကစုံစမ်းစစ်ဆေးနေတာပါ။ပြည်ထောင်စုကောက်ပွဲမက်ဆက်စီယိုရင်းနဲ့ဆိုင်တဲ့အီးမေးလ်တွေနဲ့ဗန်ဒိုင်းဆိုင်ရာချက်လက်တွေပေါက်ကြားစေခဲ့တဲ့ကြီးမားတဲ့ကွန်ပျူတာဆက်ကပ်မှုတစ်ခုခံခဲ့ရတဲ့အကြောင်းပြည်ထောင်စုကောက်ပွဲမှာရှေ့တန်းကရောက်နေတဲ့သမ္မတလောင်းအီမန်နျူအယ်မက်ခရွန်ရဲ့ရွေးကောက်ပွဲမက်ဆက်စီယိုရင်းအဖွဲ့ကပြောဆိုလိုက်ပါတယ်။ဆိုမာလီယာနိုင်ငံမှာအယ်ရှာဘက်စစ်သွေးကြီးတွေကအစိုးရစစ်သားနှစ်ယောက်ကိုဖမ်းဆီးပြီးခေါင်းဖြတ်တတ်လိုက်ကြောင်းတာဝန်ရှိသူတွေနဲ့မျက်မြင်တွေ့သူတွေကပြောဆိုခဲ့ပါတယ်။ရှေ့ဘက် 11 ဒီဇိုင်းရဲ့မြို့တော်ဂျိုဟာရဲ့မြောက်ဖက်35ကီလိုမီတာလောက်အကွာမှာရှိတဲ့မဟာဒေးမြို့နီးတာဝန်ချင်းပြင်ပမှာယူနီဖောင်းလည်းမဝတ်လက်နဲ့လည်းကင်ဆောင်မထားတဲ့စစ်သားနှစ်ယောက်ကိုစစ်သွေးကြွတွေကဖမ်းဆီးတပ်ဖြတ်ခဲ့တာဖြစ်တဲ့ကြောင်းဒေသခံအာဏာပိုင်တွေနဲ့မျက်မြင်တွေ့ရှိခဲ့သူတွေက VOA ကိုပြောဆိုခဲ့ကြပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လို့ရမူကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ TM1 ဖြစ်ပါတယ်။ကျွန်မအီတန်စမာရှင် ဖီယိုအမေရိကန်တန်မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 40 48 50ပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ VOA ကနာဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်။တော်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.